Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များခင်ဗျာ။ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာ။အခုအစီအစဉ်ပထမပိုင်း나이ဝက်ကိုဗီဒီယိုကနေ line 2 meter 40 kHz 953ည line 2 meter 32 kHz 6153ည line 2 meter 25 kHz 11865တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနအိလုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကအတောင်ယူတင်ဆက်သွားမှာပါခင်ဗျာ
။ Syria Iran Iraq ဝန်ကြီးတွေပြောင်းလဲနေတဲ့ Syria အခြေအနေကိုဆွေးနွေးခဲ့ကြပါတယ်။ Gaza အပြည့်ရဲ့ဆွေးနွေးပွဲကို Egypt မှာပြန်လည်စတင်ဖို့ရှိနေပါတယ်။သူတို့တပ်သားဟန်ဆောင်ပြီးပြစ်မှုကျူးလွန်သူ6ဦးကို MNDAA ကိုကန့်ကကွပ်မျက်လိုက်ပါတယ်
။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူကချင်ပြည်နယ်ဗမော်မြို့ကစစ်ကောင်စီအစိုးရရုံးတချို့ကို KAI ကသိမ်းပိုက်လိုက်တယ်လို့ဒေသခံတွေကပြောတဲ့အကြောင်းလူသမားတွေပြည်ပထွက်အလုပ်လုပ်နေကြလို့မြန်မာနိုင်ငံကအထက်ကျုပ်လုပ်ငန်းတွေမှာလှုပ်သားအင်အားရှားပါးလာတဲ့သတင်းပေးပို့ချက်နဲ့ကမ္ဘာသတင်းတွေကပြောနေကြတဲ့မြန်မာအကြောင်းတွေကိုကြားကြဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကန္တာဒူတာဆောင်တဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစီစဉ်တွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူထွေးကပြောပြပေးမှာပါခင်ဗျာ။
ဂါဇာအပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုအီဂျစ်နိုင်ငံမှာပြန်စတော့မယ်လို့အစ္စရေးနဲ့ဟာမတ်စ်အရာရှိတွေကပြောဆိုလိုက်ကြပါတယ်။ဂါဇာမှာစစ်ပွဲတွေရပ်ဖို့အမေရိကန်နဲ့ကာတာနိုင်ငံတွေကကြားဝင်ဆစ်ဆက်ပြီးဆွေးနွေးပွဲတွေကျင်းပခဲ့ပေမဲ့လို့လည်းတိုးတက်မှုတစုံတရာမရှိတဲ့အပေါ်မှာကြားဝင်ညှိနှိုင်းပေးနေတဲ့နိုင်ငံတွေကဒီဆွေးနွေးပွဲတွေကိုပြီးခဲ့တဲ့လတုန်းကပဲရပ်ဆိုင်ခဲ့ပြီးတဲ့နောက်အခုဒီချိန်ပြန်စမယ်ဆိုပြီးတော့ပြောဆိုလာတာဖြစ်ပါတယ်။ဂါဇာမှာပြန်ပြီးဆွေးထားတဲ့သူတွေကိုဟာမတ်စ်ကပြန်လွှတ်ပေးပြီးအစ္စရေးကလည်းသူတို့ထိန်းသိမ်းထားတဲ့ပါလက်စတိုင်းအချင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့တိုက်ပွဲတွေရပ်တန့်ရေးကြိုးပမ်းမှုတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပြန်လည်စတင်လှုပ်ဆောင်နေတယ်လို့ဟာမတ်စ်အဖွဲ့ကနိုင်ငံရေးရာတာဝန်ခံဘက်ဆမ်နိမ်က AP သတင်းဌာနကိုကြာတာပြီးနေတုန်းကပြောဆိုခဲ့ပါတယ်။အပြည့်ရဲ့ဆွေးနွေးပွဲတွေပြန်ဆဖို့အတွက်ကာတာနိုင်ငံကဆစ်ဆက်ညှိနှိုင်းရေးမှုတွေအီဂျစ်နိုင်ငံကိုပြန်လည်ရောက်ရှိနေကြပြီဆိုပြီးတော့လည်းနောက်ထပ်သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ AP သတင်းကဖော်ပြပါတယ်။ဂါဇာမှာအပြစ်ခတ်ရစဲရေးသဘောတူညီချက်ရယူနိုင်ဖို့ဂျာဝင်ညှိနှိုင်းသူတွေအပြင်းထန်ပြန်လည်ကြိုးပမ်းအားထုတ်နေကြတဲ့အကြောင်း Washington Post သတင်းစာကြီးကလည်းတောက်ကြနေကဖော်ပြပါတယ်။ဂါဇာမှာကျန်နေတဲ့အစားကန်တွေပြန်ပြီးတော့လွတ်မြောက်လာဖို့အတွက်အခုဆွေးနွေးပွဲကအခွင့်အလမ်းတရဖြစ်တဲ့ဆိုတာကိုအစ္စရေးကယူဆတယ်လို့သဘောတူညီချက်ရတဲ့အထိအခိုင်အမာဆက်ပြီးတော့ကြိုးပမ်းသွားမယ်အကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးဂီဒီယွန်ဆာကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့မော်တာချွန်းမှာတွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တယ်ဆိုပြီးတော့လဲ Washington Post သတင်းစာမှာဖော်ပြထားပါတယ်ရှင်။ဆီးရီးယားနိုင်ငံအတွင်းခက်မြမြန်ပြောင်းလဲလာနေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးကြဖို့ဆီးရီးယား၊အီရန်နဲ့အီရတ်နိုင်ငံသားရေးဝန်ကြီးတွေဒီအီရတ်နိုင်ငံဘက်တက်မြို့တော်မှာတောက်ကြနေတော့ကတွေ့ဆုံခဲ့ကြပါတယ်။HDS လို့တူောက်ခေါ်တဲ့ Islamic Jihad အဖွဲ့ Hayat Diya Al-Sham အဖွဲ့ဦးဆောင်တဲ့သဘုံတပ်ဖွဲ့တွေဟာဆီးရီးယားနိုင်ငံအတွင်းကမြို့တွေရွာတွေကိုပြီးခဲ့တဲ့တစ်ပတ်လုံးတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်မြို့တော် Damascus နဲ့ Homs မြို့ကြီးတွေအထိဆက်လက်ချီတက်သိမ်းယူသွားမယ်လို့ကြွေးကြော်ထားတာပါဒီချိန်ဒီပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနဲ့အနိကက်စောင့်ကြည့်နေတဲ့အကြောင်းအီရတ်နိုင်ငံသားရေးဝန်ကြီးဟူစိန်ကပြောဆိုပါတယ်။တစ်ချိန်တည်းမှာလည်းဒီအာရဗ်အဖွဲ့ချုပ်အနေနဲ့ဝန်ကြီးများအဆင့်အရေးပေါ်အစည်းအဝေးခေါ်ယူပေးဖို့နဲ့အခြေအနေတွေတည်ငြိမ်အောင်ဝိုင်းဝန်းထိန်းသိမ်းတဲ့အနေနဲ့တန်တမာရေးဖိအားတွေပေးသွားကြဖို့အတွက်ကိုလည်းအီရတ်နိုင်ငံသားရေးဝန်ကြီးကတောင်းဆိုထားပါတယ်။လက်ရှိအခြေအနေဟာဆီးရီးယားနိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်းချောက်ယုံနေမှာကဒေသတွင်းနိုင်ငံတွေရဲ့တည်ငြိမ်ရေးကိုပါချိန်းချောက်နေတာဖြစ်တဲ့ဆိုပြီးတော့ဆီးရီးယားနိုင်ငံသားရေးဝန်ကြီးဘက်ဆမ်စပါကလည်းဒီသုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့တောက်ချာနေကပူးတဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ်ရှင်။ယူကရိန်းစစ်ရုံတစ်ခုကနေထုတ်လုပ်တဲ့တာဝေးဖြစ်ပတ်ကိုမစ်ဆိုင်ဒရုန်းသစ်ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကတောက်ချာနေတော့ကမေးဆက်လိုက်ပါတယ်။ပထမဆုံးအထုပ်အနေနဲ့ထွက်လို့တဲ့ဒီမစ်ဆိုင်းဒရုန်းတွေကိုယူကရိန်းတပ်ဖွဲ့တွေရှီယာကိုဖြန့်ဝေပေးခဲ့ပြီးဖြစ်တဲ့ဆိုပြီးတော့လည်းသမ္မတကပြောပါတယ်။သမ္မတရုံးကထုတ်ပြန်တဲ့ရုပ်သံဖိုင်ထဲမှာတော့ဒေသနေရာမပြောထားတဲ့စက်ရုံတစ်ခုမှာသမ္မတဇလန်စကီနဲ့အတူယူကရိန်းကြီးတဲ့အကြီးအကဲအိုလက်ဆန်ဒါ စီယစကီနဲ့ဒီတခြားအစိုးရတာဝန်ရှိသူတွေစက်ရုံထဲမှာလိုက်လံစစ်ဆေးကြည့်ရှုနေတာတွေကိုတွေ့ရပါတယ်။ဒုံးကျင်တဲ့ဒရုန်းနှစ်မျိုးသုံးလို့ရတဲ့လက်နက် ပတ်တူဆိုတဲ့နာမည်ကတော့ယူကရိန်းဘာသာစကားနဲ့ငရဲလို့အဓိပ္ပာယ်ရပြီးတနအီကိုမိုင်430ကျော်နှုန်းနဲ့မိုင်430ကျော်အကွာဝေးထိရောက်အောင်သွားနိုင်တဲ့လက်နက်ဖြစ်တယ်ဆိုပြီးတော့လည်းသမ္မတဇယ်လန်စကီကသူ့ရဲ့ X လူမှုကွန်ရက်ကနေတဆင့်ပြောဆိုခဲ့ပါတယ်တိုက်ပွဲအတွင်းထိရောက်မှုရှိတာကိုတက်တည်ပြထားပြီးဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ဒီ drone လည်းနဲ့ဟာကုန်ကြစည်တက်တာပြီးသူ့ရဲ့စွမ်းအားကတော့ရုရှားနိုင်ငံထုတ်ပက်ထိန်ဒုံးကျည်တွေလောက်ကိုအစွမ်းထက်တယ်ဆိုပြီးတော့လည်းယူကရိန်းအရာရှိတွေကပြောပါတယ်ဒီလိုခင်ဗျရဲ့ယူကရိန်းကိုပိုင်ထုတ်လက်နက်တွေရှိဖို့အင်မတန်အရေးကြီးတယ်လို့ဒီလက်နက်တွေကိုပမာဏများများနဲ့ထုတ်လုပ်အသုံးပြုတာတွေဆက်ပြီးတော့လုပ်သွားမယ်လို့လည်းသမ္မတဇယ်လန်စကီကပြောဆိုပါတယ်ရှင်
ယူအမေရိကန်တမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ View American တန်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။တရုတ်နယ်စပ်အနီး MNDAA ကိုကန့်တပ်ဖွဲ့ထိန်းချုပ်တဲ့နေပြည်တော်အမျိုးသား6ဦးကိုရာဇဝတ်ပစ်မှုတွေနဲ့ MNDAA ကကွပ်မျက်လိုက်တဲ့အကြောင်း MNDAA နဲ့နှီးဆက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီး AFP သတင်းကတောက်ကြနေမှာဖော်ပြပါရယ်။ပြန်ပြီးဆွဲတာ၊ငွေညှစ်တာနဲ့လူသက်တာအပါအဝင်ပစ်မှုတွေနဲ့လူ14ဦးကိုကြာတာရင်းတွေကရုံးတင်စစ်ဆေးခဲ့ပြီးတော့ဒီထဲက6ဦးကိုကွပ်မျက်လိုက်တဲ့အကြောင်းကိုကန့်သတင်းမှာဖော်ပြထားတာပါ။တရုတ်နိုင်ငံယူနန်ပြည်နယ်ကနေ3မိုင်လောက်သာဝေးတဲ့ MNDAA ကိုကန့်တပ်ဖွဲ့ထိန်းချုပ်ရာလောက်ကင်မြို့မှာလူတစ်ထောင်လောက်ရဲ့ရှေ့မှာပဲဒီအပြာရဝတ်စုံတွေနဲ့တရက်ခန်းတွေကိုသတင်းတပ်ပုံတွေမှာတွေ့ရပါတယ်။တရုတ်စာနဲ့ရာဇဝတ်သားလို့ရေးထားတဲ့ကပ်ပြားတွေကိုသူတို့အားလုံးရဲ့လက်ဘင်းတွေမှာချိတ်ဆွဲထားတာပါ။ MNDAA စစ်သားတွေအဖြစ်အရောက်ဆောင်ပြီးတော့ငွေလူတာပြန်ပေးဆွဲတာနဲ့လူသက်တာတွေကိုကျူးလွန်ခဲ့ကြတဲ့လူ6ဦးကိုကွပ်မျက်လိုက်တာဖြစ်တယ်လို့ကိုကန့်သတင်းကဖော်ပြပါတယ်။ကျန်တဲ့ရှိဦးကိုတော့ဘယ်လိုပြစ်ဒဏ်တွေချမှတ်ခဲ့တယ်လဲဆိုတာဖော်ပြမထားပါဘူး MNDAA အပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အများပြားဟာသူတို့ထိန်းချုပ်ရာနေမြေတွေမှာအခုလိုကိုပိုင်တရားရေးစနစ်တွေအပြိုင်ကျင့်သုံးပြီးတော့ပြစ်မှုစီရင်တာတွေကိုအရင်ကတည်းကလည်းလုပ်လို့ရှိပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကလည်း MNDAA ကိုကန့်တက်ကပဲသူတို့တပ်ဖွဲ့ဝင်3ဦးကိုလူသတ်မှုစစ်နက်နဲ့ပစ္စည်းတွေခိုးယူရောင်းချမှုနဲ့ကွပ်မျက်ခဲ့ပါသေးတယ်ရှင်နိုင်ငံတကာစစ်လက်နက်ရောင်းချမှုတွေတိုးမြင့်ပြီးကိုပိုင်စစ်တပ်ကိုခင့်မီတိုးတက်အောင်လုပ်နေတဲ့တရုတ်နိုင်ငံရဲ့ဒီလက်နက်တင်ပို့ရောင်းချမှုတွေဟာပြီးခဲ့တဲ့2023ခုနှစ်အတွင်းမှာတော့တိတိတသာကျဆင်းခဲ့တယ်လို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာန CPRI ကပြောပါတယ်။ဒီလိုကျဆင်းရတဲ့အဓိကအကြောင်းရင်းထဲမှာတစ်ခုကတရုတ်နိုင်ငံထုတ်လက်နက်တွေဟာတိုက်ခိုက်ရေးအတွေ့အကြုံပိုင်းမှာအားနေတာကြောင့်ဖြစ်တယ်လို့ CPRI အဖွဲ့ရဲ့အစိုးရကဖော်ပြပါတယ်။ယူကရိန်းနဲ့ဂါဇာစစ်ပွဲတွေကြောင့်နိုင်ငံတကာလက်နက်တင်ပို့ရောင်းချမှုတွေတိတိတသားတိုးလာခဲ့ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီးတရာရဲ့ဝင်ငွေဟာပြီးခဲ့တဲ့ဒီ2023ခုနှစ်အတွင်းမှာဒေါ်လာ632ဘီလီယံရာခိုင်နှုန်းအဖြစ်ကတော့ 4.2 ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့ဒီသတင်းပတ်ထဲမှာထုတ်ပြန်တဲ့စစ်ပွဲရဲ့အစင်ကစားမှာဖော်ပြထားပါတယ်ဒါပေမဲ့ဒီလိုတိုးလာတဲ့အထက်မှာတရုတ်ကုမ္ပဏီတွေရဲ့တိုးနှုန်းကတော့ 3.8 ရာခိုင်နှုန်းသာရှိတဲ့အကြောင်းနဲ့ဒါဟာ2019ခုနှစ်နောက်ပိုင်းမှာအနည်းဆုံးပမာဏလို့လဲဆိုပါရယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာလက်နက်တင်ပို့ရောင်းချမှုအများဆုံးနိုင်ငံဖြစ်ပြီးဒီလက်နက်ထုတ်လုပ်တဲ့ထိတ်တန်းကုမ္ပဏီကြီးတရာထဲမှာအမေရိကန်ကုမ္ပဏီက40ခုပါဝင်တယ်လို့ပြီးခဲ့တဲ့နှစ်အတွင်းဝင်ငွေဒေါ်လာ319ဘီလီယံရှိခဲ့ပါရယ်။ဒီလိုကုမ္ပဏီတရာထဲမှာတရုတ်ကုမ္ပဏီကတော့6ခုသာပါဝင်ပြီးတော့လက်နဲ့ရောင်းချလို့ရတဲ့ဝင်ငွေကဒေါ်လာ103ဘီလီယံရှိတဲ့အကြောင်းသုတေသနအချက်အလက်တွေကဖော်ပြပါရယ်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတကာကာကွယ်ရေးပစ္စည်းပြပွဲတွေမှာတရုတ်ကုမ္ပဏီတွေပါဝင်ခဲ့ပြီးတော့နိုင်ငံတကာဈေးကွက်ချဲ့ထွေဖို့အတွက်အင်တိုက်အားတိုက်ကြိုးပမ်းတာတွေလုပ်ခဲ့တဲ့တိုက်အောင်တရုတ်လက်နက်ပစ္စည်းတွေရောင်းအားကျဆင်းခဲ့တာဖြစ်ပါရယ်ရှင်အမေရိကန်ပြည်ထောင်စုမှာလပိုင်းအတွင်း TikTok အသုံးပြုတာကိုပိတ်ပင်တာတွေဖြစ်လာနိုင်တဲ့ဥပဒေတရက်ကို Federal အယူခံတရားရုံးကတောက်ကြနေကအတည်ပြုလိုက်ပါရယ်တဟာဖြစ် TikTok လူမှုကွန်ရက်အမေရိကမှာဆက်လက်အသုံးပြုခွင့်ရဖို့အတွက်ကုမ္ပဏီရဲ့ကြိုးပမ်းမှုတွေအရေးနှိမ့်စေခဲ့တာလည်းဖြစ်ပါတယ် TikTok ကုမ္ပဏီအနေနဲ့ဒီတရုတ်နိုင်ငံအခြေဆိုင်မိခင်ကုမ္ပဏီ ByteDance နဲ့ပတ်သက်ဆက်နွယ်မှုတွေကိုဖျက်ဖို့မဖျက်ဘူးဆိုရင်လာမယ့်ဇန်နဝါရီလလယ်ကစပြီးတော့ TikTok အသုံးပြုခွင့်ပိတ်ပင်နိုင်တဲ့ဥပဒေဟာဖွဲ့စည်းပုံနဲ့အညီဆောင်ရွက်တာဖြစ်တယ်လို့ DC ခရယာအယူခံတရားရုံးကဆုံးဖြတ်လိုက်တာပါ TikTok ကုမ္ပဏီကတော့သူ့ကိုပိတ်ပင်ဖို့ကြိုးစားတဲ့ဥပဒေဟာ First Amendment လို့ခေါ်တဲ့အမေရိကန်ပြည်တော်စုမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုချိုးဖောက်ပြီး TikTok အပေါ်မှာတရားမျှတမှုမရှိတဲ့တမင်ပြစ်မှတ်ထားလှုပ်ဆောင်မှုဖြစ်တယ်ဆိုပြီးတော့ပြောဆိုနေတာပါတရားရုံးကတော့ဒီရန်ပြပရန်ပတ်နိုင်ငံတစ်ခုကနေလွတ်လပ်ခွင့်တွေအပေါ်ထိပါလာတာကိုအပြည့်အဝကာကွယ်နိုင်ဖို့နဲ့အမေရိကန်ပြည်သူတွေရဲ့အချက်လက်တွေကိုရန်ပတ်နိုင်ငံလက်ထဲမကျရအောင်တားမြစ်ဖို့လှုပ်ဆောင်ရမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ် TikTok နဲ့မိခင်Biden's company တို့ကတော့အခုကိစ္စကိုတရားရုံးချုပ်အထိအယူခံဝင်သွားနိုင်ပွဲရှိနေပါတယ်။အမေရိကန်တွေအထူးသဖြင့်လူငယ်တွေကြားမှာရေးပန်းစားတဲ့ TikTok ဟာအသုံးပြုသူတွေရဲ့အချက်လက်တွေကိုယူပြီးတော့တရုတ်ဆိုရထံကိုပေးပို့နိုင်တယ်ဆိုပြီးအမေရိကန်ဆိုရကစိုးရိမ်နေအကြောင်းပြောဆိုထားတာဖြစ်ပါတယ်ရှင်။
မော်ဆန်တော်ဂျေးစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာပါဒီကနေ့မနက်တင်ဆက်မဲ့ပတ်စင်ခန္ဓာတွေမတင်ဆက်ခင်မှာအခုရင်ဆုံးတော့မြန်မာသတင်းတပုတ်နဲ့စပြီးတော့တင်ဆက်ချင်ပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ဗမော်မြို့ကိုထိုးစစ်ဆင်နေတဲ့တပ်တရမြောင်နေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ KIA ပူးပေါင်းတပ်တွေဟာဗမော်မြို့အတွင်းဝင်ရောက်ပြီးတော့အစိုးရဌာနတချို့ကိုတိမ့်ပိုက်လိုက်တဲ့အကြောင်း KIA ရှေ့တန်းတပ်နဲ့နှီးဆက်သူတွေကပြောပါတယ်တိုက်ပွဲအတွင်းဒေသခံပြည်သူတွေထိခိုက်တိုက်ဆုံးတာရှိတယ်လို့ပိတ်မိနေတာတွေလည်းရှိနေတယ်လို့ပြောပါတယ်နောက်ဆုံးချင်းနဲ့ပတ်သက်ပြီး KIA ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဗမော်မျိုးသိန်းတိုက်ပွဲတတရနေ့ခြေနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့ဗုဒ္ဓနေ့ကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေဟာဗမော်မျိုးကိုစစ်မျက်နှာ3ခုလောက်ကနေဝိုင်းပတ်တိုက်ခိုက်နေရမှာတတရမြောင်းနေ့မှာတော့ဗမော်မျိုးတွင်းကိုဝင်ရောက်ပြီးအစိုးရရုံးဌာနတွေကိုသိမ်းယူတာရှိနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လက်ရှိဗမော်မျိုးတိုက်ပွဲအခြေအနေကိုရှေ့တန်းရောက် KIA တပ်ဖွဲ့ဝင်တွေနဲ့နှီးဆက်သူတူက VOA ကိုအခုလိုပြောပါတယ
်ဗမော်ကနေရာတော်တော်များတင်းထိုင်ပြောလို့ဆိုအေးဟောဒီ yes ခန်းလို့ထွေးအောင်ရုံးပြီးတော့တင်းပြီးပြကြတယ်အဓိကအေးစကခနစတကဒီလနဲ့ခြေတော်ရှော့ပြမျိုးတွေပြနေတော့နေနေထိလိုက်တာရှိတယ်တဲ့ပြည်သူတွေတရားလည်းများတယ်တဲ့20လောက်ရှိမယ်တဲ့ထိခိုက်တာလည်းရှိရပေါ့ဒီကြောင့်တိုက်ခိုက်မှုလည်းရှိရတဲ့လို့ဆိုပေါ်မှာဒီဘက်တချို့ကပိတ်မိတယ်တချို့ကျအဲထွက်လန်းရှိတဲ့ဘက်ကတော်တော်များတင်းချောင်ကြပါတော့ဒါပေမဲ့ပိတ်မိနေလို့ရှိရဲ့တဲ့
ဒီဇင်ဘာလ9ရက်နေ့ကတော့မြကြီးနားပမော်လန်းနန်းဆန်ရံရွာအနီးကဂျာထဆိုတဲ့ရွာကိုတိုက်ပွဲမရှိပဲလေချောင်းကနေတိုက်ခိုက်တာတွေတုတ်ခဲ့ကြောင်းသူကဆက်ပြောပါတယ
်မနေ့ည6နာရီကျော်လောက်မှလေဒီဟောဒီမြကြီးနားပမော်လန်းပြီးဟောနန်းဆန်ရွာနဲ့တိတ်မွေးတဲ့ဟာဂျာထဆိုတဲ့ရွာကိုအဲဒီစစ်ကောင်စီကလေချောင်းတိုက်ခိုက်မှုလုပ်သွားတယ်အဲဒါတိုက်ပွဲမဖြစ်တဲ့နေရာပေါ့အဲ KIA နေထိကျုပ်ထားနေရာကိုလေချောင်းတိုက်ခိုက်မှုလုပ်သွားတယ်ဒါကဟိုနည်းနည်းထိခိုက်တာတော့မရှိဘူးတဲ့
အခြားဒေသကိုရောက်ရှိနေသူဗမော်မျိုးကန်တူဦးကလည်းဗမော်မျိုးကပြည်သူတွေဟာအေယာဝတီမြစ်အနောက်ဖက်ကမ်းကိုစစ်ရှောင်နေကြရတာရှိကြောင်းပြောပါတယ
်မနေ့ကတော့ဒိုင်တာဆိုရင်ကောက်ဝင်ပြီလို့ပြောတဲ့မျိုးသူကျွန်တော်မနေ့ကကျွန်တော်တီတောင်နဲ့ပုံရသေးတယ်အကုန်လုံးကဒီနေကြလို့ပြောတယ်အေယာဝတီမြစ်ဟိုဘက်ကမ်းမြစ်ဟိုဘက်ကမ်းကို
ဗမော်မျိုးမှာလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ဘက်ကတီးခြားသတင်းထုတ်ပြန်တာမရှိသေးသလိုပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းရှေ့တန်းကသတင်းမရသေးကြောင်းပြောပါတယ
်ခုတစ်ခါကတော့မင်းဗင်တင်းကြီးဘာမှမကြောက်ဘူးတိုက်ပွဲကတော့ဆက်ဖြစ်နေတယ်လို့အမှအခြေအနေကတော့ဘာမှမကြောက်ပြရအောင
်ဒေသတွင်းသတင်းမီဒီယာတွေကတော့လက်နက်ကြီးထိမှန်တာကြောင့်ဒေသခံပြည်သူ30ခန့်သေဆုံးကြောင်းဗမော်တက္ကသိုလ်နဲ့ခလာရ236ဘက်မှာတိုက်ပွဲပြင်းထန်နေကြောင်းဖော်ပြသလိုဗမော်မိုးမောက်လန်း၄မိုင်နဲ့ဗမော်မန်စီလန်းခလာရ49ဘက်မှာတိုက်ပွဲပြင်းထန်နေကြောင်းဖော်ပြကြပါတယ်ဒီဇင်ဘာလ၄ရက်နေ့မနက်ပိုင်းကစတင်ပြီး KIA ပူးပေါင်းတပ်တွေကဗမော်မြို့ကိုမိုးမောက်မန်စီနဲ့ခူးလီနန်းလှိုင်စတဲ့နေရာတွေကနေ၃ဘက်ညှက်တိုက်ခိုက်နေတာပါ KIA ပူးပေါင်းတပ်တွေမှာတော့ PDF AAကိုရခါတန်ရင်ကူကီးတန်ရင်တွေပူပေါင်းတိုက်ခိုက်နေတာလည်းဖြစ်ပါတယ် KIA ဟာဒီနှစ်မှလဆန်းကစတင်ပြီးဗမော်မြကြီးနားကမ်းလမ်းတစ်လျှောက်ကိုထိုးစစ်စတင်ခဲ့ရမှာအခုဆိုရင်မြို့ပေါင်း73မြို့ကိုသိမ်းယူထားပြီးဖြစ်ပါတယ်စတင်မှာလကုန်မှာကချင်အထူးဒေသတစ်ဘက်ကိုစတင်ထိုးစစ်ဆင်ခဲ့ရမှာခြေဖွေဆော့လော်ပန်ဝါကမ်ပိုက်တီစတဲ့မြို့တွေကိုသိမ်းယူပြီးအထူးဒေသတစ်ကိုလည်းဖျက်သိမ်းခဲ့ပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြောပြပေးခဲ့တာပါခုတော့ပြည်တွင်းသတင်းပြပို့ချက်နောက်တဲ့ပုံနဲ့ဆက်ချင်ပါတယ်။မြန်မာပြည်တွင်းကအထက်ကျုပ်လုပ်ငန်းတွေမှာလုံသားဆုံးရှုံးမှုနဲ့စတင်ရင်ဆိုင်နေရပြီလို့အထက်ကျုပ်လုပ်ငန်းရှင်တွေနဲ့လုံသမားကြီးအဖွဲ့အစည်းတွေကပြောပါတယ်။အ Jangan orang piring a laut mawri ha, laza puyar le pipa sayung le sigo, miapia piangshui dua la jang pipa. Yang orang pipa la le teren pisungu, kauin kamau, tensa pita walaknya.
Piring samu sone ka tejo sayung le ma, lauta shaba le pipa le yensai niya bilu, tejo lomai cimya tenya tuiru tuiru hu, doh kai kai nuga, muzah degi ngah laut le teren asih le buat kuma, piogera ba. Nengen ngah puas diwe cile ya suin dah ha. Kami juga nampai terjauh kenapa susung ciri ini jauh lebih jauh. Jadi lupa susung ini juga terjauh dengan itu tinggi GDP lupa tiga jam jauh. Kau kahkan mereka di dalam sini lupa juga lupa.
Cuma lembaga komplain je. Cuma lembaga naik mulai hari hari. No, jadi bau soi nales ro. Lupa susung muka tinggi ye terlalu muka jauh sih lah. Hari hari oh sebulan. Aku lengan aku letter saya buat letter orang ni apa? Aiy, alat tu mas shalom ni ada kesal, pion ni cara. Tension ni alat loss yang maro. Cuma tu tenan pija apa, ten pion ni deh. No, ten ni tu cara dia dua orang le. Oh, lengan sih ni le, kan saja apa yang mana pion ni. Adik apa jadu na? Adik apa? Adik tu apa mana?
Kopi kayu mana? Anak tu muka memang terjauh kenapa? Nanti awak nasi nak kunik dega, lupa. Nanti natau niwa songsong gede itu bibi saya lalu kembali apa yang dia tahu ada. Aku soal saya umpai sih juga. Secau jangan dulu ni muzon le siapa ya jauh. Jemaah ini agente lalu kembali ada muka apa jauh ye. Dua pet awkata macam tinggi juga dia itu jauh ada. Nizar lalu kembali ada mesti dulu ye muzari ti secau lalu dah dua kau nizar apa. Semudah ubre pire ribakane kongsi nong nizar.
เราทุกมารีก็ท้ายเนี่ยเดียวกูมีอาซงข้อความนี่เจ้าแม้แต่ที่วิ่งก็เปลี่ยวไปลงเงินเสียนี่ก็ที่สุบารีโอสุบารีกูปอนอ่ะที่อพยพมาที่เสียชีวิตเราทุกมารีเอากูขอลาไหนงาตองบีเม่ชาวตองบีเม่ซีจับบูบีเม่ตามยูเน่ซีเอ็มบีโยข้อใครไหนเลยตาสีลาเลยปอนอ่ะเลสีส่วน ที่เราไม่สบายเราเงี้ยเสียนี่อะไรตัวเราจะมีกูจีบอยู่เราว่ากันเนี่ยเนี่ยเป็นยังไงส่วนเนาะที่มารู้เนี่ยมาบีมาชีเราทำอะไรอ่ะที่มารู้นอกใจที่เธอสัวไอ้บีเราทำอะไรชีจารออกมาพูดกูเนาะที่บ้าเว้ยที่มารู้ทัดตัวจามเองกูเดินหัวเตะเตะลูกค้าละจานเนี่ยรู้นึกว่าเราลำมุ่งมิชิวที่เธอสัวไอ้เราทำอะไรชาปาเดชีดิวเลยที่มารู้จังหวะไม่บ่เนาะ
ยุ่งหน่อยไงยูนันปีเนี่ยช่วยดีมิวก้าเทโจลงงานในมาลูกคนนี้เลยสวยดีนี่เจ้ามูเซียมิวมาเตียวเทวิโมสองสายนี่ดูเลยมีอาเปียชินีบาร์เลยเทโจจวนเจนยูดมีเดียกูล่าสัตว์เจสเซเดนเบบีเตียวเซยองนี่ก็คนนี้ละวะที่ประมาณนั้นก็ปีเรื่อยมาใหญ่ล่าสัตว์เทวจอมยานี่ละวะแต่ไม่ไอเซยองนี่มาลูกอาคังปงพิมุรีเนี่ยมาลูกมาริก้ายินสายนี่ละวะเลยคุณเนี่ยสบายก็ยูนันปีเนี่ยยินเจมิวมาชีเร่ เช่นเช่าโคลดิ้งเทคโนโลยีเนี่ยเช่นเช่าเทโจเซลนักกูมาเนี่ยมาลูกมาจะทำจอเล่าเซลล์ไปชนิดกูสนับจ้างเก็บไว้ตอนสู้เจ็ดวิไม่อยากเกิดลูกแต่ช่วงนี้เนี่ยเปลี่ยนปุระแข่งเงียร์เลยลูกมาพูดจีชัวก็ฟิวเอโก้เปียกเก็บไว้ฟิวเอเมริกันแต่ยังดีไม่ดีเนี่ยนี่กูเทเลกราม
จอยน์เราเพื่อใช้สไลด์นี้ที่ได้เอาตัวเองไปพูดแทนที่จะเนี่ยเดี๋ยวเนี่ยเธอยังชินในมาว่าฟิวเอเทเลกราฟเตียวเองสามยันหน้ากันฟิวเอเบมิสูเรนเนมเน่บลูมาร์กพยายามมาลีปาร์ทรีพิวซิจมาเลยเช่นฟิวเอเดรนเน่พี่เอตัดดูสิมีอะไรส่งเปปปุ่นนั่งบุเอเซนจูซานีมาเลยฟิวเอสันนี่มันนักเขียนซีจูเนกุสลัดทอลเลนเป็นวาเลยปัจจุบันเราเรียนมาเดินสักเขียนครัวกบามีดีอารีเรกามีมาซีจูงกุจีจาวมา กว่าเดือนมิถุนายนมามีมาบีจ้างบริพยานในยี่นี้จ้าวัดเลยสุราผู้ยินดีโน่นเนี่ยผู้ยินอาบอมเปียอุจจาระนักการเงินที่เปียทาราวนาสินจิชวักเนี่ยกลุ่มแบบเบียบยาวยุ่งเฉยทาร์เจ้าหน้าเรียร์เดี๋ยวเนี่ยมาปุ่นด้วยลงจุนยี่กงบุรีเอเชียเนี่ยเป็นรูเล่เดี๋ยวเนี่ยบิดาเรื่องจีซุ่มกูอเมริกันตุ้มยันหนึ่งบัวด้วยกังซุ่มนิลังอาบาเลสุราเจ้าหน้าเรียร์เปียปาร์เอเดียมาปนเอาอยู่แบบเบียบยาวเลยเจ้าหน้าเรา China Wagner Beijing's established private security company in Myanmar. Myanmar nai ngam ma tayou longjong ye company phwe si da tayou Wagner la soe khong sin ne Antonio Joseph ye de song ma phit par geopolitical monitor.com ma phaya la phit par ne
မနိုင်ငံမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေတရုတ်နိုင်ငံသားတွေကိုကောက်ွယ်ဖို့အတွက်မြန်မာနဲ့ပူးတွဲလုံခြုံရေးကုမ္ပဏီတစ်ခုဖွဲ့စည်းဖို့တရုတ်ညှိနှိုင်းနေတဲ့အထူးသဖြင့် CMEC ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံဒေသရဲ့လုံခြုံရေးအတွက်တရုတ်ဆွေးနွေးလာတာဖြစ်တဲ့တရုတ်အဖို့အပြူဟာရစိတ်ဆင်းချရတဲ့မလက်ကရေလက်ကြအပိတ်ခံရရင်ဒီတရုတ်မြန်မာစီးပွားရေးဇင်းကြံဒေသဟာအိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ရရှိစေမှာဖြစ်လို့တရုတ်အတွက်အထူးအရေးပါတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဇင်းကြံစီမံကိန်းရဲ့လုပ်ငန်းအများအပြားဟာမြန်မာနိုင်ငံအတွင်းပဋိပက္ခဒေသတွေမှာတည်ရှိနေတာကတော့တရုတ်အတွက်ကံမကောင်းတာပဲလို့ပြောရလိမ့်မယ်။ချင်းချောက်ခံရရုံသာမကအတိုက်ခံရမှုတွေလည်းပဲရှိလာတယ်မန္တလေးတရုတ်ကောင်စီဝန်ယုံအတိုက်ခံရတော့ဥပဝါလက်ချက်ဆိုတာပြောသူမရှိပေမဲ့ PDF တော်လှန်ရေးတပ်ဖွဲ့နဲ့ NUG တို့ဖြစ်တင်ခံရတယ်။အခုတရုတ်မြန်မာပူးတွဲလုံခြုံရေးကုမ္ပဏီဖွဲ့ရာဟာတိုင်းနိုင်ငံတပ်ဖွဲ့များမြန်မာမျိုးဝတ်တဆွဲခွင့်မရှိစေရဆိုတဲ့2008အချိန်ကဥပဒေပါအချက်ကိုချိုးဖောက်ရရောက်မယ်အချုပ်ချာအနာကိုထိပွားရရောက်မယ်လို့ဝေဖန်ပြောဆိုမှုတွေလည်းရှိနေတယ်။ဒီလိုတရုတ်ပုဂ္ဂလိကလုံခြုံရေးတပ်တွေထားရှိဖို့လွတ်တာဟာမြန်မာပြည်တွင်းစစ်မှားစစ်ကောင်စီအထိနာဆုံးနိုင်နေခြင်းလည်းဖြစ်တယ်တကယ်တော့တရုတ်ရဲ့ဒီလိုပုဂ္ဂလိကလုံခြုံရေးကုမ္ပဏီတွေဟာကမ္ဘာမှာအများအပြားတည်ရှိနေတယ်လို့မြန်မာနိုင်ငံမှာလည်းဒဝဲလုံခြုံရေးကုမ္ပဏီအပါအဝင်၄ဘက်ရှိပြီးသားဖြစ်တယ်တရုတ်ကဒီလိုလုံခြုံရေးကုမ္ပဏီတွေဖွက်လာတာဟာရုရှားရဲ့ဝဂနာကျေးဇာတပ်ဖွဲ့နဲ့ခတ်ဆင်ဆင်ဖြစ်တယ်ဝဂနာကျေးဇာတပ်ဖွဲ့ဟာအာဖရိကကမ္ဘာရှိလက်ပိုင်းနဲ့ယူကရိန်းဒေသအဓိပ္ပာယ်ရင်းမှာကြဲကြဲပြန့်ပြန့်ပါဝင်ပြီးရုရှားအစိုးရရဲ့အချိန်မှာတူးချက်ထားတဲ့အစိပ်ပိုင်းတွေဖြစ်တယ်။အထူးသဖြင့်နိုင်ငံရေးမဟာဗျူဟာမှာရုရှားကြီးစိုးရေးကိုစေပို့နေရတာလည်းဖြစ်တယ်လို့ဆိုထားပါဗျ။တရုတ်ရဲ့လုံခြုံရေးကုမ္ပဏီတွေဘယ်ကရန်နဲ့မတူတာကတော့တရုတ်ကုမ္ပဏီတွေဟာတိုက်ပွဲတွေမှာတိုက်ရိုက်ပါဝင်တာမရှိဘဲသူတို့အကျိုးစီးပွားရှိတဲ့နေရာလုံခြုံရေးနဲ့စေယူပို့ဆောင်ရေးနေရာချထားရေးစတာတွေမှာပဲလုံဆောင်တာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါမဲ့မြန်မာနိုင်ငံမှာဖွဲ့စည်းလာတဲ့တရုတ်လုံခြုံရေးကုမ္ပဏီဟာစစ်ကောင်စီနဲ့ပူးတွဲဖွဲ့စည်းပြီးအင်အားသေးအရွေးသေးတစ်ခုစတင်လာတာဖြစ်တယ်စစ်ကောင်စီအတွက်လက်နက်တင်ပို့ဖြန့်ဝေတာတွေကိုလုပ်မယ်လို့လည်းပြောထားလေတော့သမျိုးကြကဘာမှရှိနေတဲ့တရုတ်လုံခြုံရေးကုမ္ပဏီနဲ့မတူပဲလက်နက်အင်အားအပြည့်အစုံနဲ့အကန့်အသတ်မရှိပါဝင်ပတ်သက်လာနိုင်တယ်ဒီမိုကရေစီလိုလားတဲ့အင်အားစုတွေကိုစစ်ကောင်စီတိုက်ခိုက်ရမှာတက်တက်ကြွကြွပါဝင်လာနိုင်တယ်လို့ခန့်မှန်းချက်တွေလည်းရှိနေတယ်ဒီလိုနဲ့ပဲပါကစ္စတန်နိုင်ငံမှာလည်းတရုတ်လုံခြုံရေးတပ်ဖွဲ့တွေဟာတရုတ်ကျိုးစီးပွားကာကွယ်ဖို့အတွက်ထားရှိတာအခုခါမှာ CPEC လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းညာနေတာအကာအကွယ်မပေးနိုင်တဲ့အခြေအနေတောင်ရောက်ရှိနေပြီလို့လည်းပဲဖော်ပြထားပါတယ်။ NUG ဆိုရတော့သူတို့နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုတရုတ်ကပူးပေါင်းလို့ဆောင်ပါသားလျင်တရုတ်ရဲ့အကျိုးစီးပွားကိုထိထိရောက်ရောက်ကာကွယ်နိုင်မှာဖြစ်တဲ့အင်းဒီချင်းတွေနဲ့ရင်းနှီးစွာဆက်ဆံပြီးဥပဒေနဲ့ကန့်ကြီးတဲ့ယင်းနှမြုံနှံမှုတွေကိုလည်းပဲအကာအကွယ်ပေးသွားမယ်ဒီမိုကရေစီအသွင်ပြောင်းရေးလွတ်ဆောက်မှာဖြစ်ပေမဲ့နိုင်ငံကုံသွယ်ရေးကိုဆက်လက်ထားရှိမယ်လို့လည်းတရုတ်ကပြောထားပါတယ်တဲ့ဒါပေမဲ့အခုထိကြည့်ရတာကတော့တရုတ်ဟာစစ်ကောင်စီကိုလက်မလို့ခြင်းသေးဘူးစစ်မြေပြင်အခြေအနေရတော့တရုတ်လူညွန်ရေးကုမ္ပဏီဟာစစ်ကောင်စီအသက်ဆယ်ရေးအတွက်တခုထိသောလမ်းပေါက်ဖြစ်နေတယ်တဖက်မှာလည်း NUG ဆိုတာဟာအနောက်နိုင်ငံတွေရဲ့အသင်းပြပြမှုကိုမခံရသေးဘူးတရုတ်နဲ့လည်းတိုက်ရိုက်ထိတွေ့ဆက်ဆံဖို့လမ်းကြောင်းမရှိသေးပဲအထီးကျန်ဖြစ်နေသေးပဲလို့ဆမ်ဘာရှင်အန်တိုနီယိုဂက်ဆဖူကရေးသားထားဖြစ်ပါခင်ဗျာခုဆက်လက်ပြောပြမှာကတော့ low cost high reward national security policy for trump 20 in southeast asia recognition of NUGဒေါ်နယ်ထရမ့်ရဲ့အစ်တောင်အရှဆန်ရအမျိုးသားလူမျိုးရေးဝါဒအတွက်အကုန်ကြနယ်ပြည်အမျက်အစွန်းများမဲ့လူရကတော့ NUG ကိုအသီးမပြုဖို့ဖြစ်တယ်ဆိုရဲခေါင်းစဉ်နဲ့ eurasiareview.com မှာဖော်ရတာဖြစ်ပါတယ်ရေးသားသူကတော့ Nicholas Kong ဖြစ်ပါတယ်ခင်ဗျာသမိုင်းတစ်ယောက်မှာ American ရဲ့နိုင်ငံသားရေးဝါဒဟာအကုန်ကြအတော်ပြားပြားခဲ့တယ်အခုငင်းငင်းအေးကြွကြော်သနဲ့ဒီကောက်ခံလာတဲ့ဒေါ်နယ်ထရမ့်တမတ်ဖြစ်လာရင်လေကမ္ဘာအရေးခင်းတွေနဲ့မရမစကြုံရအောင်မှာပဲဖြစ်တယ်အမေရိကန်ရဲ့ကမ္ဘာတော်ကြီးစုကအဓိကစင်ခေါ်နိုင်စွမ်းရှိတဲ့အထိတရုတ်အင်အားကြီးထွားလာနေချိန်ထရမ့်လက်ထံနိုင်ငံတော်ဆက်ဆံရေးအလားအလာဘယ်လိုဖြစ်လာမလဲဆိုတာမသိကြသေးဘူးတရုတ်ဘောသဘောရတင်မှသူတွေဖြစ်ကြတဲ့မာကိုရူဘီယိုမိုက်ဝေါ့စတန်အဝတ်လူတစ်တူနိုင်ငံသားဝန်ကြီးလုံခြုံရေးအကြံပေး ကူဇန်ယောင်ဝေဝန်ကြီးအစီအစီဖြစ်လာကြတော့မယ်ပြုံးနေပတ်သက်ရင်ထရမ့်ဟာသဘောတရားရေးတဲ့လုပ်ငန်းသဘောအယောင်ဝေသဘောပူဆန်လိမ့်မယ်အဲဒီကဂျိုးစီဘွားအတွက်ခေါင်းကောက်စက်မဲ့လာဖို့ရှိတယ်ဒါပေမဲ့တရုတ်သမ္မတရှီဂျင်းဖင်နဲ့ထိတိုက်မတွေ့ပဲထိနေသိမ့်သိမ့်မဟာဗျူဟာကိုဇာကျင်သုံးနိုင်တယ်ဇီဝိုက်ဒေတာသူသဖြင့်တောင်တုပ်ပင်လေကိစ္စမှာဂျပန်တောင်ကိုရီးယားဩစတြေးလျ down to bin let you lead honey that chamber. You might not know American in a long one, mean hang that neckwe, blind spot my young lady, Louis Tavare. Ah, the old Malaga Yelaja with some green bee. India the Bodia would turn in a lamp shed the loop. But a road look correct, balance him again to a heap are CME City, Mimasiba is India, accounted for any election in it. နှစ်ဆယ်မှတ်ချက်ဆီယနာသိမ်းပြီးဖြစ်လာတဲ့မြန်မာပြည်တွင်ပဋိပက္ခမှာတေဟာနှစ်ဖက်ခွာကစားကြရတာအခုစစ်ကောင်စီနယ်မြေတွေအဆုံးရှုံးပြီးအရေးနိုင်လာတော့တိုင်းဒေသနဲ့နိုင်ငံရေးဝန်ဆောင်ချုပ်တွေကဖိအားပေးတယ်စစ်ကောင်စီနဲ့ပူးတွဲလုံခြုံရေးကုမ္ပဏီဖွဲ့စည်းမယ်ရုပ်နိုင်ငံသားတွေနဲ့အကျိုးစီးပွားကိုကာကွယ်မယ်ဆိုပြီးလှုပ်လာတယ်အိန္ဒိယအာဆီယံတို့နဲ့အတူမြန်မာပြည်ပ ဒါပေမဲ့စစ်တပ်ကသရုပ်ပြည်လျင်ကြီးစိုးလွှမ်မိုးခြင်းတဲ့အတွက်ဒီလိုရတဲ့ဟာအောင်မြင်ပါမဟုတ်ဖူးလို့လဲဆောင်းပါရှင်ကမှတ်ချက်ချတာပါလေ။မြန်မာနိုင်ငံတွင်တရုတ်ရဲ့မဟာဗျူဟာအရာကြီးစိုးမှုပုံမိုးပေါ်လွှင့်လာခြင်း၊ထရမ့်အစိုးရအနေနဲ့ဖြစ်လာမှတုံ့ပြန်ဆောင်ရွက်တာတဲ့ ဒါဆိုမဲ့ကြီးထွားလာနေတဲ့တရုတ်အော်ဇာလွှမ်မိုးမှုတုံ့ပြန်ရေးမဟာဗျူဟာနဲ့လိုက်လျောညှိစွာမြန်မာဒီမိုကရေစီအားစုတွေကိုအပိသင့်တယ်စစ်ကောင်စီဘော်ထိတိယောက်ယောက်ပြပီးလွတ်လပ်မှုနဲ့တရားမျှတမှုတိုက်ပွဲဝင်တွေကိုအသိပ္ပယ်ရှိရှိကူညီဖို့ဆိုရင် NUD ဒီဇာလီရင်နိုင်ငံနယ်မြေလေးဆယ်ရာခိုင်နှုန်းကသင်ချုပ်ထားတဲ့စစ်ကောင်စီရဲ့ပြုတ်တရားဝင်ဖြစ်နေတယ်။တိုင်းဒေသအင်အားစုတွေနဲ့နိုင်ငံရေးမှန်ချက်တူဆေးရေးမဟာမိတ်လည်းဖြစ်တယ်။အမေရိကန်ကသာအန်ယူဂျီကိုတည်ဝင်စီးနှပ်ပြလိုက်ရင်ကျန်တဲ့ဥရောပစမကဘရစ်တိန်၊ကနေဒါ၊အော်စတြေးလျ၊ဂျပန်၊တောင်ကိုရီးယား၊အာဆီယံတို့လည်းလိုက်ပါအစီအမပြုလာကြတဲ့အခြေရှိတယ်။တချို့ကရန်က mah American kongsi wong yuk fili ino sebe siang lu ina pizu duru gu pomo kuning hai mah pide. Tahu tu gua yang bu tumpian lan hai bebe. Wini ina American buaran ina tiau tesa samuga. American di desain ina cingunya tenghimu gu dah lulabi. Si ekikalu tepeda cizu mu gu bululabu sura piadan hai mah pide. Sedang asal tu, cizu mugo tumpian ni ama Amerika aku, sejuka kongjasa tapi, miasun miapja men dilam cede. Emana ingat tu, cilem hari jauh tiga lajin. Amerika ni tepat dah dah sangat tuja, tinggi mu pesan nabi. Dika ingat cerai me. Amerika ni tambo trending cerai nabi di dalam kain mayat ilatan lagi melu. Sama je Nicholas Consum dah ini datar apa cepatnya.
ကူတူဘတ်တော့ကတော့လောက်ပဲဖြစ်ပါတယ်တော်ရချမ်းပြနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါဦးရဲ့အားလုံးကိုကျေးဇူးတင်ပါတယ်ဦးကျော်စံသားတင်ဆက်ပေးကြတာပါ View American တိုင်းရဲ့ရုပ်သံနဲ့ Video Television
ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေဆောင်းပါးတွေသတင်းသုံးသပ်ချက်တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကိုဖြစ်ပေါ်ယူကြည့်ရကနေလဲတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နှစ်နဲ့40 VOA ညချင်း9:00နာရီကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30 ထက်တော်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမင်းရွှေရုပ်သံလိုင်း၊ VOA မြန်မာပိုင်း website နဲ့နေ Facebook နဲ့ YouTube လူမှုကွန်ရက်ဆက်မြင်နိုင်ပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA American တန်ရဲ့စနေနေ့မနက်ခင်းစီစဉ်ကိုဂျူရုဆလောင်ကနေလူလူမိတ်ဆွေရုပ်သံလိုင်းကတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA website နဲ့Facebook တို့ကနေလည်းYouTube တို့ပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းမိနစ်30မှာတော့ပတ်စဉ်နဲ့ဆက်ပေးနေကြအစီအစဉ်တွေတိုက်ရိုက်တင်ဆက်တဲ့တင်ဆက်သွားပါမယ်။ကုရင်စုံတော့မြို့သမီးကဏ္ဍနဲ့စပါမယ်။နေ့စဉ ပေါ်မှာကြမ်းဖက်မှုတွေဆုံးသက်ဖို့အားလုံးစီလုံးညီညွတ်ကြဆုပ်ဆိုတဲ့ဆောင်ပုံးနဲ့ကဘာနဲ့တဝမ်းဆင်နွှဲနေကြတဲ့လှုပ်ရှားမှုတွေမှာကဘာတဝမ်းကအမျိုးသမီးနဲ့အတူမြန်မာနိုင်ငံကအမျိုးသမီးတွေလည်းပုံစံမျိုးစုံနဲ့ပါဝင်နေကြပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ဆက်ပေးထားပါတယ်
ကဘာတဝမ်းမျိုးမိ၃ယောက်မှ၁ယောက်နှုတ်လောက်ဟာကိုယ့်ရဲ့အိမ်တောင်ဘက်မိသားစုဝင်တဦးဦးဒါမှမဟုတ်တခြားသောတစုံတစ်ယောက်ဒါမှမဟုတ်ရင်လေဒီလိုလူအလုံးကအကျန်းဖက်တာကိုတသက်မှတစ်ချိန်တော့ခံစားကြရတယ်လို့သုတေသနအချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂအမျိုးသမီးများအဖွဲ့ UN Women ကပြောပါတယ်ကဘာတဝမ်းလူခွင့်ချိုးဖောက်မှုတွေထဲမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖက်မှုတွေဟာနေရာတိုင်းမှာတွေ့ရတဲ့အခြေပြန့်ဆုံးနဲ့အဆိုးဝါးဆုံးခြေနေတွေဖြစ်တယ်လို့လည်း UN Women ကပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွင်းကဘာတဝမ်းအချိန်10မိနစ်တိုင်းမှာအမျိုးသမီးတဦးတက်ဖြတ်ခံရပြီးဒါဟာအင်မတန်ကိုစိုးရင်စရာကောင်းတဲ့အချိန်ကြီးဖြစ်တယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်ပြီးခဲ့တဲ့နှစ်အတွင်းအမျိုးသမီးနဲ့မိန်းကလေးငယ်8000ကျော်တက်ဖြတ်ခံခဲ့ရတယ်လို့မူရင်းစည်းဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေး UNODC နဲ့ UN Women အဖွဲ့တို့ပူးပေါင်းပြီးနိုဝင်ဘာလ25ရက်နေ့ကထုတ်ပြန်တဲ့အစီအကံစာမှာဖော်ပြထားပါတယ်။ဒီလိုတပ်ဖြတ်ခံရတဲ့အမျိုးသမီးတွေရဲ့60ရာခိုင်နှုန်းဟာသူတို့ရဲ့အိမ်တောင်ဘက်ဒါမှမဟုတ်မိသားစုဝင်တွေရဲ့လက်ချက်နဲ့တိတ်ဆုံးကြရတာဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုဆိုးရတဲ့အခြေအနေတွေဟာဘယ်လိုမှလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖက်မှုတွေအဆုံးသတ်ဖို့အားလုံးစီးလုံးညီညွတ်ကြပါစို့ဆိုတဲ့ဆောင်ပုံးနဲ့နွေဘာလ25ရက်နေ့ကစပြီး16ရက်တာလှုပ်ရှားမှုတွေကိုမြန်မာအပါဝင်ကမ္ဘာတစ်ဝန်းကအမျိုးသမီးတွေလှုပ်ရှားဆောင်ရွက်နေကြတာပါအမျိုးသမီးတွေပေါ်အကျန်းဖတ်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့လက်တင်အမေရိကနိုင်ငံတွေမှာစုဝေးချီတဲ့ဆန္ဒပြပွဲတွေလှုပ်ကြတယ်လို့အရှေ့အလယ်ပိုင်းအာရှအာဖရိကနဲ့ဥရောပနိုင်ငံတွေမှာလည်းအလားတူလှုပ်ရှားမှုတွေနဲ့အတူအမျိုးသမီးနဲ့မိန်းကလေးငယ်ရီအပေါ်အကျန်းဖတ်မှုအဆုံးသတ်ရေးတောင်းဆိုဆန္ဒပြတာအသိပညာပေးဆွေးနွေးပွဲတွေကျင်းပတာနဲ့လှုပ်ရှားမှုတွေမျိုးစုံလှုပ်ဆောင်ကြပါတယ်မြန်မာနိုင်ငံကအမျိုးသမီးတွေရောဒီနှစ်မှာဘယ်လိုပုံစံနဲ့16ရက်တာလှုပ်ရှားမှုတွေကိုလုပ်နေကြပါလဲတိုင်းရင်းသားလူမျိုးစုအမျိုးသမီးအဖွဲ့အစည်းတွေပါဝင်တဲ့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထူးအထူးရေးမှူးမန်နန်းမှုမှုကအခုလိုပြောပြပါတယ်
ဒီနေ့ဒီ16ရက်တာလှုပ်ရှားမှုအထူးသဖြင့်ဒီမြန်မာမျိုးပေါ်ကြံဖမှုရတန်းကြီးလှုပ်ရှားမှုပေါ့နော် 16 day activism ကိုကျွန်တော်တို့မြန်မာမျိုးဖိုက်ချုပ်မြန်မာနိုင်ငံနဲ့ခါတော့ဒီနေ့ကပို့ပြီးတော့ဒီအဖွဲ့ဝင်ဖွဲ့စည်းရနေမှာတဆင့်ပြည်သူလူထုတွေကြားထဲမှာကျွန်တော်တို့ဒီဟိုအခမ်းအနားတွေစီစဉ်တာတွေကျွန်တော်တို့လုပ်တယ်ပြီးလူထုတွေရဲ့အသိပညာပေးတဲ့အစီအစဉ်တွေကိုကျွန်တော်တို့လုပ်ဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်တော့ကျွန်တော်တို့အထူးသဖြင့်ဒီမီဒီယာကနေမှတဆင့်ကျွန်တော်တို့ဒီအသိပညာပေးတာသတင်းစကားပေးတာတွေကိုကျွန်တော်တို့လုပ်ဆောင်ဖြစ်တယ်ပေါ့နော်ဆိုတော့ WMB အဖွဲ့ချုပ်အနေနဲ့ဒီတနိုင်ငံလုံးဆိုတဲ့ဟာမျိုးတစ်ခုဖွဲ့ဝင်ဖွဲ့စည်းတကယ်ဒီမီပြင်တွေမှာဟိုလူထုတွေစီမှာစေဝင်တဲ့ဒီလှုပ်ရှားမှုတွေကိုကျွန်တော်တို့ပို့ပြီးတော့လုပ်ဆောင်ဖြစ်ပါတယ်ဒီနေ့ကတော့ဟုတ်
ဒီနေ့16ရက်တာလှုပ်ရှားမှုတွေကိုနိုင်ငံတကာစောင့်ဖို့ဖြစ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်ရီအပေါ်အကျန်းဖတ်မှုတွေအဆုံးသတ်ဖို့အားလုံးစီးလုံးညီညွတ်ကြပါစို့ဆိုတဲ့စောင့်ဖို့အပြင် WLB အနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကတည်းကဒီဇိုင်းမတ်မတ်ထောက်ပြပြောဆိုလာခဲ့တဲ့မြန်မာနိုင်ငံမှာအကျန်းဖတ်မှုကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရနေတာကိုအဆုံးသတ်ဖို့ဆိုတဲ့စောင့်ဖို့နဲ့ပါလှုပ်ရှားဆောင်ရွက်နေတယ်လို့လည်းမန်နမ်မှုမှုကပြောပါရယ်
ဆိုတော့ကျွန်တော်တို့ကတော့ဒီနှစ်ခုတော့ဖြစ်တယ်ပေါ့နော် ยูเอ็นเนี่ยสองโปกับเพียงโกจมารุตสายมามาพ่อโชคกันนี่มาโคลาเดทุกทีดีอันนี้ตัวมีเดียปอจำไปมูเดียป้าเปียวโพเปิดด่านเกณฑ์โลกเคลื่อนเดียวส่งตับโพสุดได้ฮากุโรจมารุอันดีทีมส์ก็อันดีสองโปกับว่าโคลาอะไรแจ่มีสุดอันดีนี่แหละอันดีสองโปกับที่กาทาปีโรอันดีทีมส์อันดีสองโปกในกุลาโลกชามูเดทเดนสการีจมารุโปเปโปโปเปพี่เดบอโนดามแม่ฉันแบบเดียยูเอ็นเนี่ยทีมส์ก็เลยจมารุดี
แต่แกลุ้นทุเรศีมาจังหวะเราเตรียมสการีไปเรียกค่ะลูกชายมูรีเล่าเรียกค่ะดีค่ะน่าดีสิเซนเรียกค่ะดีมากเราได้ดีเอดิทีมส์ก็เลยจังหวะเราได้แทบตัวเองไปเราที่ปิงอ่ะไปเรียกจังหวะเราลูกสองมาเลยเช่นเดียวกันแม่ดีก้าเราอ่ะมีตัวมีเดียปอจังไปมูป้าเปียวโพกับเปียดังไปเช่นเด็กว่าส่งตัดสู้สุดได้ฮักเราจังหวะเราอยากดีกันทีมเช่นไปแล้วมีมันยังมามีตัวมีเนี่ยไม่คลิ้งเลยหรือเปล่าจังไปมูรีเจเจเป็นเนี่ยพี่นี่ละฮะทุกทีที่ลูกจะไปม
ปงซามิวซงเนาะจัมพัมโมปงซามิวซงโกจုံเนี่ยแลนี่ทาดิဖြစ်တယ်အဲ့တော့ပို့ပြီးတော့ဒီเจเจပြန်ပြန်เนี่ยสนิทตะจาเนี่ยดิမျိုးသမီးတွေတော့ပေါ့ပေါ့จัมพัมမှုတွေจุလွတ်နေတာကဟိုမှာဒီစစ်တပ်ပေါ့เนาะစစ်တပ်ဆိုလို့ချင်တာနေပေါင်းများစွာเนี่ยမျိုးသမီးเนี่ยမင်းကလေးငယ်နေပေါ့ကိုဒါจุလွတ်နေအจัมพัมမှုတွေကเจเจပြန်ပြန်จุလွတ်နေတာဖြစ်တယ်အဲ့ခါကျတော့တခါမှလည်းတို့တွေကဒီပြည့်တံပေးရ ไปซะอย่าจําไปหมู่ดิปาวิมะดิหมู่ดิปาวิบ่เนาะจูลุนี่เด้ดิสิตัตบ่เนาะเนปองเมียซอเนปองคุณะเสจอจาจูลุนี่เด้สิตัตเยสิตัตโอจมารุกะตรุเยจูลุหมู่ดิบ่ส่งตัตโพเนตรุดิเยดิจูลุนแค่เด้ดิโลกยัดดิบ่ตาวนอยู่หมู่ตาวนคันหมู่ดิชีลาโพตั่วตรุดิโหดิย่านี่เด้ขันซานี่ย่าเด้ดิเปดันเปนกินลุกควยเนี่ยนี่มากินลุนนี่เด้เดลีทะดิบ่ส่งตัตไหนโพตั่วซะเด้ยี่ยวยแช่เนซะนะจมารุเย
ပြည်တံပေးချင်းဟိုဒီအဆုံးသတ်ဆိုးဆိုတဲ့တင်းဆိုကျွန်တော်တို့အဓိကခေါ်ရတာဖြစ်တဲ့ဒါတူတမ်တမိုင်းနေပေါ့နော်မနိုင်ငံကကျွန်တော်စစ်တပ်ကအဓိကကျူးလွန်သူအနေနဲ့ရှိနေတယ်သူတို့ကပြည်တံကလည်းတစ်ခါမှမခံစားပြည်တံပေးချင်းမခံရတဲ့လူဖြစ်နေတဲ့အခါပေါ့နော်ဟုတ်လူငယ်ရဲ့ဆယ်စုနှစ်အတွင်းမြန်မာပါဝင်ကမ္ဘာတစ်ဝန်းမှာအမျိုးသမီးအခွင့်အရေးဆိုင်ရာတိုးတက်ပြောင်းလဲမှ
ကိုခန်းစားခွင့်မရသေးဘူးလို့တူရကီဆိုင်ဆရာမတူဖြစ်တဲ့အိုင်ဆန်ဆဟင်းကပြောပါတယ်
Kadın üzerindeki baskı sadece fiziksel değil, psikolojik, ekonomik, hatta dijital.
Niyotimi ve ha yok ben sen ya, cempen muretin, çöme adam hop babu. Sey ben sen ya, ya, sibuwa ye, ya, nipin ya, ya, piya miyosun guba, çöngla niya bade. Dilo cempen mu bonsan miyosun gu, cimaru daipyen niraba. Akhu chen ti, dandu nimiyade, lo gan kuen lan ne, lo aga laza kaza gwenye miya didalu. ချေကအခွင့်ရများစုကိုခန်းစားခွင့်မရသေးပါဘူး။ဒီနိုင်ငံမှာကျမတို့အတွက်လွတ်လပ်ခွင့်ဆိုတာတောင်ရှိမနေပါဘူး
။ဒီနေ့16ရက်တာလှုပ်ရှားမှုတစိတ်တစ်ပိုင်းအနေနဲ့အီတလီနိုင်ငံမှာဆင်းပါတဲ့အမျိုးသမီးတွေရဲ့ချီတက်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကက်တရီနာဂူရီကလည်းအခုလိုပြောပါတယ်
။ Il messaggio che vogliamo passare è quello che ormai
stiamo ကျမတို့အမျိုးသမီးတွေအဓိကပြောချင်တဲ့သတင်းစကားကတော့ကဘာကြီးမှာအခုဆိုရင်ကျမတို့ရတဲ့ရထိုက်တဲ့နေရာတွေတဖြည်းဖြည်းရလာတာရှိသလိုပိုးပြီးတော့ရလာဖို့လည်းလိုပါတယ်။ကျမတို့အမျိုးသမီးဟာအိမ်ပြင်ထွက်လိုက်တာနဲ့အသက်ခံရလိမ့်မလားဆိုရဲစိုးရင်ပူပန်မှုမျိုးမရှိဘဲလွတ်လပ်ပြီးတော့ငြိမ်ချမ်းနဲ့ပျော်ရွှင်စရာကောင်းပြီးတော့ပြည့်စုံကြွားတဲ့ဘဝတွေကိုခံစားခွင့်ရှိသူတွေဖြစ်တယ်ဆိုတာပါပဲ။
အမျိုးသမီးတွေပေါ်အစမ်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့ကနေနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့အထိ16ရက်တာလှုပ်ရှားမှုတွေအတွင်းမှာအမျိုးသမီးတွေကအခုလိုကြဲကြဲလောင်လောင်ထောက်ပြပြောဆိုနေကြတာလည်းဖြစ်ပါတယ်။တကယ်တော့အမျိုးသားအမျိုးသမီးဘယ်သူမှမစူလူသားတစ်ယောက်အနေနဲ့ရာသင်ရထိုက်တဲ့အခြေခံအခွင့်အရေးတွေကိုစိုးရင်ကြောင်းကြမှုကင်းကင်းနဲ့ခံစားခွင့်ရတင်တာပါ။နိုင်ငံပြည်ပခါတွေပုံမှုဆိုးွားလာနေတဲ့မြန်မာနိုင်ငံမှာတော့အမျိုးသမီးတွေဟာနိုင်ငံတကာကအမျိုးသမီးတွေကြုံတွေ့ရတဲ့အကြမ်းဖက်မှုဆိုးရွားတွေအပြင်ဆရာနာရှင်စနစ်ဆိုးအောက်မှာပုံစံမျိုးစုံနဲ့ဖိနှိပ်ခံရတာအကြမ်းဖက်တက်ဖြတ်ခံရတာတွေကိုပါထက်လောင်းခံစားနေကြတာဖြစ်တယ်လို့လည်းမန္တမမိုးကပြောပါရယ်
ဒီနိုင်ငံတကာမှာဒါအများကြီးပဲဖြစ်လာတယ်မြန်မာနိုင်ငံပါဝင်ပေါ့လေเนาะချမ်းနိုင်ငံတွေမှာလည်းဖြစ်တာကကျွန်တော်တို့ကြံဖက်မှုတွေပါတယ်ပြောတဲ့အခါမှာဆိုတော့တကယ်ဒီကိုရဲ့ဟိုအိမ်ထောင်ဖက်တွေဒီ family members တွေကနေမှကျူးလွန်တဲ့ဒီအလိမ်ပိုင်းဆိုင်ရာကြံဖက်မှုတွေကပို့ပြီးတော့ဖြစ်များတယ်ဆိုတဲ့ဟာတွေကလည်းဒါသူတည်တနာတွေရအများကြီးကျွန်တော်တို့တွေ့ရတယ်ပေါ့မြန်မာနိုင်ငံကလည်းဒီဟာတွေကအကြံဖက်မှုကမျိုးစုံပေါ့နော်ကြုံရတဲ့အနေအထားမျိုးတွေဖြစ်တယ်ကိုရဲ့အိမ်ထောင်ဖက်တွေရောကိုရဲ့ဒီမိသားစုဝင်တွေရောကျူးလွန်တာတွေရှိတယ်ဒါတွေကလည်းရင်ဆိုင်ကြုံတွေ့နေရတာဖြစ်တယ်ဒါပေမဲ့အဓိကအဓိဟာတွေကဘယ်ကနေလာလဲဆိုလို့ရှိရင်တော့ဒီစနစ်တည်တဲ့အာဏာရှင်စစ်အာဏာရှင်နဲ့ဒီစစ်ဝါဒီဆိုတဲ့အဲ့ဒီအရင်ခန့်တွေကြောင့်မို့လို့အာဒီစစ်လည်းနဲ့ရှိတဲ့လူတွေစေရောဆိုကလူတွေကျူးလွန်တာဒီမှာကပဲနေဆနာပြတဲ့ဆက်နာရှင်စစ်နစ်တွေကြောင့်မို့လို့တခြားသောဒီအိမ်ဖောင်ဖက်တွေမိသားစုပွင့်တွေအရဖက်တွေကနေမှကျူးနေဟာတွေပါခံရတဲ့နေသားမျိုးဖြစ်တယ်ပေါ့နော်။ဆိုတော့နောက်ဆုံးသူရဲ့ရင်းမြစ်ဒီဒါဟိုအာနာရှင်ဆက်နာရှင်ဖြစ်တဲ့စေအုပ်ချုပ်ရေးစနစ်ကြောင့်မို့လို့ဖြစ်တာပေါ့နော်ဟုတ
်။လူဘာလ25ရက်နေ့ဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကြမ်းဖက်မှုအဆုံးသက်ရေးနိုင်ငံတကာနေ့ဖြစ်တယ်လို့လူဘာ29ရက်နေ့ကတော့အမျိုးသမီးလူ့ခွင့်ရေးကောက်ွယ်စောင့်ရှောက်သူများနေ့ဖြစ်ပါတယ်။အဲ့နောက်ဒီဇင်ဘာလ10ရက်နေ့ကလူခွင့်ရေးနေ့ဖြစ်တာမို့အခုချိန်ကာလကတော့ဒီအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသက်ရေး16ရက်တာလှုပ်ရှားမှုတွေနဲ့အတူအမျိုးသမီးအခွင့်ရေးလူခွင့်ရေးအတွက်အနည်းပြီးထောက်ပြပြောဆိုနေကြတဲ့အချိန်ကာလတစ်ခုလည်းဖြစ်တယ်ဆိုတာကိုတင်ပြရင်းနေပဲဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်လူထွေးပါနောက်သတင်းပတ်တွေမှာဆက်ဆုံပါအောင်နေရှင်
အကင်ဂျူထွေးတင်ဆက်ပေးကြတာပါခုတစ်ခါတော့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးအောင်ပါယူကောက်ကန်သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့စတင်တာဝန်မယူခင်မှာပြည်ထောင်စုအစိုးရအဖွဲ့တစ်ကချမှတ်လာမဲ့ဥပဒေတွေကိုအန်တုတုံ့ပြန်နိုင်ဖို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကစတင်ပြင်ဆင်နေပါတယ်လော့စ်အန်ဂျလိစ်မြို့မှာလည်းထောက်ထားမဲ့ရွှေပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးမဲ့ဥပဒေတရက်ပြဋ္ဌာန်းလိုက်ပါတယ်တူတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်စူးစီးတင်ပြပေးထားပါတော့ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆန်ခရမန်တိုမှာပြည်နယ်ရဲ့မူဝါဒတွေကိုကာကွယ်ဖို့ဒီဇင်ဘာ2ရက်နေ့ကလွှတ်တော်အရေးပေါ်စည်းဝေးကျင်းပခဲ့ပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ Republican အစိုးရမူဝါဒသဘောထားတချို့ကိုလက်မှတ်ခံနိုင်တာကြောင့်အခုလိုကြိုတင်ပြင်ဆင်ကြတာပါပြည်ထောင်စုအစိုးရနဲ့တရားရေးအရာရင်ဆိုင်ရနိုင်ခြေတွေလည်းရှိနေတာပ
ါ If LGBTQ people
LGBTQ အတိုင်းအဝိုင်းအနေနဲ့ပြည်တွင်ရှုံချခံနေရရင်အလို့စူးစမ်းတဲ့ရွှေပြောင်းဝင်ရောက်သူတွေပြစ်မှတ်ထားခံနေရရင်အမျိုးသမီးတွေရဲ့ကိုယ်ဝန်ဆောင်ခွင့်ဖျက်ချခွင့်နဲ့ပတ်သက်ပြီးထိန်းချုပ်ခံနေရရင်ကျွန်တော်တို့ကနှီးမျိုးစုံနဲ့ခုခံဆန့်ကျင်သွားပါမယ
်ထရန့်ပထမတက်တန်းကာလမှာကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုအစိုးရကိုအချိန်ရေ120ကျော်တရားစွဲခဲ့ပြီးပြည်နယ်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒမော်တော်ကားကထွက်တဲ့မီးကိုထိန်းချုပ်မှုကျန်းမာရေးဆောက်ရှောက်မှုခံယူခွင့်စတာတွေကိုကာကွယ်နှံခဲ့ပါတယ်မဲဆယ်စီယုံရေးကာလအတွင်းထရမ့်ကကယ်လီဖိုးနီးယားပြည်နယ်ကမော်တော်ကားမီးကိုထိန်းချုပ်မှုဥပဒေကိုဖျက်သိမ်းမှာဖြစ်တယ်လို့အထောက်အထားမဲ့နေထိုင်ကြတဲ့ရွှေပြောင်းဝင်ရောက်သူအားလုံးကိုပြန်ပို့မယ်ဆိုပြီးတော့ကတိပေးပြောဆိုထားတယ်သူရဲ့မူဝါဒတွေကိုပြည်နယ်ကညှင်းပယ်မယ်ဆိုရင်တဘာဝဘေးအန္တရာယ်ကြာရောက်တဲ့အခါပေးအပ်တဲ့ရမုံငွေကိုမပေးဘူးဆိုပြီးတော့လဲချင်းကြောက်ထားတာပါကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကပြည်နယ်အနေနဲ့တရားရေးအရာရင်ဆိုင်ဖို့ကိစ္စတွေအတွက်အပိုဆောင်ငွေ25တန်းချမှတ်ပေးဖို့တောင်းဆိုထားပါတယ်
It's really important that we
ရှေ့ဆောင်အခြေချင်းရင်းဆိုင်အရေးဆိုရာမှာလည်းပတ်သက်ပြီးတော့ကျမတို့ဖက်ပေါင်းဆောင်ပြင်ဆင်ထားဖို့အလိုအရေးကြီးပါတယ်တချိန်တည်းမှာပဲပြည်နယ်တွင်းနေထိုင်သူတွေရဲ့၄စီလိုအပ်မှုတွေကိုထည့်စင်စားပေးဖို့နေထိုင်စရာတွေဖန်တီးပေးတာမျိုးအပြင်အိန္ဒိယမဲ့ကိစ္စတွေဖြေရှင်းဖို့လည်းလိုအပ်နေတာပ
ါထရမ့်လက်ထက်ပြည်နယ်ရဲ့စီးပွားရေးအခြေအနေပိုဆိုးလာမလားဆိုပြီးတော့စိုးရိမ်နေကြခြင်းကယ်လီဖိုးနီးယားပြည်နယ်အနေနဲ့အစိုးရအသုံးစရိတ်ငွေပိုသုံးထားတာကြောင့်အကျွေးတွေတိုးလာနေခြင်းမှာပဲအခုလိုအပိုဆောင်ရမုံကြီးကိစ္စလည်းပေါ်ပေါက်လာတာပါဒါပေမဲ့လေဒီမိုကရက်ကိုယ်စားလှယ်အများစုကြီးစိုးထားတဲ့ကယ်လီဖိုးနီးယားမှာအပိုဆောင်ရမုံငွေအတွက်ထောက်ခံအတည်ပြုချက်ရဖို့ခံမှန်းထားပါတယ်ပြည်နယ်လွှတ်တော် Republican လူနည်းစုခေါင်းဆောင်ကတော့ပြည်ထောင်စုအစိုးရရဲ့မူဝါဒကိုစန့်ကျင်တာဟာမှားယွင်းတဲ့ချင်းကပ်ချက်ဖြစ်တယ်လို့ဆိုပါတယ
် So I sent a letter to President Trump
အထူးသဖြင့်တော်မီလောင်ကျွမ်းတာတွေတားဆီးဖို့ရေးအရင်းမြစ်လိုအပ်တာနေထိုင်စရာအိမ်ယာတွေဖန်တီးပေးတာစွမ်းအင်ကုန်ကျစရိတ်တွေအပြင်တခြားအကြောင်းအရာပေါင်းမျိုးစုံနဲ့ပတ်သက်ပြီးသမ္မတနဲ့အတူလက်တွဲအလုပ်လုပ်လို့တဲ့သူတွေကယ်လီဖိုးနီးယားမှာရှိတဲ့အကြောင်းသမ္မတထရန့်စီကိုစာရေးသားပေးပို့ခဲ့ပါလေ
ဒီနယ်လွှတ်တော်ရဲ့အပြင်ဘက်မှာတော့ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုဆန့်ကျင်သူတွေဆန္ဒပြကြပါရယ်အထောက်အထားမဲ့တွေအနေနဲ့ကင်းကင်းနေထိုင်လို့ရတဲ့ကယ်လီဖိုးနီးယားမှာရွှေပြောင်းဝင်ရောက်သူ 1.8 သန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးပြည်ထောင်စုအစိုးရရဲ့နေရင်းပြတ်ဖို့မဲ့စီစဉ်တဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးတော့လည်းညှင်းဆိုထားပါရယ်ရီပပ်ဘလစ်ကန်တွေကတော့လက်မခံနိုင်ဖြစ်နေတာပါ Border
Security မဇ္ဈိမလုံခြုံရေးလူဝင်မှုတိကျရေးမူဝါဒအစရာတွေဟာပြည်နယ်ကဆုံးဖြတ်ရမှာမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုအတွင်းပြည်နယ်50ရှိတဲ့အနေနဲ့ပြည်နယ်တိုင်းအတွက်လူဝင်မှုတိကျရေးတိကျမူဝါဒတွေထားပေးလို့လည်းမရပါဘူးမူဝါဒတစ်ခုတည်းသာရှိရပါမယ
်ပြည်ထောင်စုအစိုးရရဲ့တရားလွန်ပြုမှုဆောင်ရွက်ချက်တွေကိုပြည်နယ်အစိုးရကအခုလိုလက်မခံပဲပယ်ချခွင့်ကိုအမေရိကန်ဖွဲ့စည်းပုံစီမင်းစတင်ရေးဆွဲစဉ်ကာလကလေးကအသုံးပြုလာတာဝါနိုင်ငံသားတွေရဲ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဖြစ်တယ်လို့သုံးသက်သူတွေကထောက်ပြပါရယ် To a certain extent
conflict between the states and the federal government ဒီနေ့ပြည်ထောင်စုအကြအတိုင်းအတာတစ်ခုအထိသဘောထားကွဲလဲကြတယ်ဆိုတာဖြစ်ရိုးဖြစ်စဉ်ပါဒီလိုဖြစ်တတ်တယ်ဆိုတာကိုလက်ခံထားကြပြီးရှောင်လွဲဖို့လည်းမလိုပါဘူးတခါတလေမှပြည်ထောင်စုအစိုးရရဲ့မူဝါဒကိုပြည်နယ်ကလက်ခံတာမျိုးရှိတယ်လို့တခါတလေမှလက်မခံတာမျိုးလည်းရှိတတ်ပါတယ်အမေရိကန်သမိုင်းမှာပြန်ကြည့်မယ်ဆိုရင်ဂန္ဓာဇုံမှာနှစ်ဖက်လုံးကမှန်နေတယ်ဆိုတာမျိုးတွေ့နိုင်ပါတယ်
2025ဇန်နဝါရီ20ကျရင်ထရမ့်သမ္မတတာဝန်ယူဖို့ကျန်းသစ်စာမကျိန်းဆိုခင်မှာဒီအပိုဆောင်အရေးပေါ်ရမုံငွေတောင်းခံထားတာနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်ကြမှာပါခင်ဗျာကလောဒီယာဗန်ချူရာဟာလော့စ်အိန်ဂျလိစ်မှာနှစ်ပေါင်း20လောက်နေထိုင်လာခဲ့တာဖြစ်ပြီးခုအခါမိသားစုအလုပ်အကင်အတီတကြနဲ့ဖြစ်နေပါပြီ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်အထောက်အထားတော့မရှိပါဘူး။ဗန်ချူရာဟာ LA မှာနေထိုင်တဲ့အထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူ8,000လောက်ထဲကတူပါ။ခုကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်တခြားဘဝတူတွေနီးတူစိုးရိမ်နေပါတယ်။
Now when I see
a ခုဆိုရင်လမ်းပေါ်မှာလူတွေတောင်တိတ်ပြီးတော့မတွေ့ရတော့ပါဘူးလူတိတ်နေသွားပါပြီလူတွေကပြန်ပို့ခံရမှာကိုကြောက်ကြတယ်လို့ထင်ပါတယ
်ထောက်ထားမဲ့တွေဘေးကင်းစွာခိုးလုံနေထိုင်နိုင်တဲ့ Los Angeles မြို့မှာဒေသခံရဲတွေအာဏာပိုင်တွေအနေနဲ့ရာဇဝတ်မှုကျူးလွန်သူတွေကလွဲလို့လူတွေရဲ့နေထိုင်ခွင့်အထောက်အထားနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကိုအသိပေးတာမျိုးလုပ်စရာမလိုဘူးဆိုတဲ့ဥပဒေကို November 19ရက်နေ့မှာပြဋ္ဌာန်းလိုက်ပါတယ
် A city ordinance like this sends a very strong message
LA မှာနေထိုင်တဲ့လူမှုအတိုင်းအတိုင်းဘေးကင်းလုံခြုံဖို့အတွက်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကိုအသုံးပြုမှာဖြစ်သလိုပြည်내ရဲ့လုပ်ငန်းလည်ပတ်မှုအဆင်ပြေချောမွေ့ရေးနဲ့လူမှုအတိုင်းအတိုင်းကြားထိတ်လန့်တုံ့လောက်ဖွဲ့ရာဖမ်းဆီးရာတွေမလုပ်ဖို့အခုလိုဥပဒေပြဋ္ဌာန်းလိုက်ပြီး Los Angeles နဲ့တနိုင်ငံလုံးကိုအသိပေးလိုက်တာပ
ါ။ဒါပေမဲ့လည်းခုလိုပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပတ်သက်လို့အားလုံးကသဘောတူတာတော့မဟုတ်ပါဘူး။ LA မှာနေထိုင်တဲ့ Trump ထောက်ခံသူ38ရာခိုင်နှုန်းက LA ကိုအထောက်ထားမဲ့တွေဘေးကင်းစွာခိုးလုံနေထိုင်နိုင်တဲ့မြို့မဖြစ်စေချင်ပါဘူး။
I think it's a disgrace.
ဒီလိုတွေမဖြစ်တင်ပါဘူး။ကျမတို့မှာတခြားဖြည့်ရှင်းစရာပြဿနာတွေရှိနေပါတယ်။ American ကသာပထမလို့ပြောတဲ့အခါမှာတခြားသူတွေအတွက်လိုက်ကြည့်ပေးနေစရာမလိုဘူးလို့ဆိုလိုတာတော့မဟုတ်ပါဘူး။ကိုယ်ပြဿနာကိုအရင်ဆုံးရှင်းဖို့ပါပဲ
။ Linda Hanna ရဲ့မိဘတွေက Mexico ကနေအထောက်အထားမဲ့ဝင်ရောက်လာသူတွေပါ။အဲ့ဒီလိုဝင်ရောက်လာသူတွေကိုနေရရင်းနိုင်ငံတွေပြန်ပို့တင်တယ်လို့သူကပြောပါတယ်။တကယ်တော့ LA မှာ1989ခုနှစ်ကစလို့လူတွေရဲ့နေထိုင်မှုအထောက်အထားနဲ့ပတ်သက်ပြီးရဲဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးအရာရှိတွေအနေနဲ့မေးမြန်းခွင့်မရှိပါဘူး။ LA မှာအစ်စ်ပြထားလိုက်တဲ့ဥပဒေအရနေရရင်းနိုင်ငံတွေကိုပြန်ပို့တာကိုတားဆီးလို့မရပါဘူး။ပြည်ထောင်စုအာဏာပိုင်တွေကအထောက်အထားမဲ့တွေကိုဖန်စီပြန်ပို့တဲ့အခါမှာဒေတာအာဏာပိုင်တွေအနေနဲ့အကူအညီပေးစရာမလိုပါဘူး
We have to insist
လူအများအပြားကိုတရားဝင်နေထိုင်ခွင့်ပေးလိုက်တာမျိုးလုပ်လို့ရပါတယ်ရွှေပြောင်းဝင်ရောက်သူတွေကိုဒီနိုင်ငံမှာပို့ပြီးအဆင်ပြေပြေဆက်ဆံဖို့လိုပါတယ
်2025ခုနှစ်ဇန်နဝါရီ20မှာသမရအဖြစ်ကျန်းသစ်စာကျင်းပပြီးနောက်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီးအမေရိကန်စစ်တပ်ကိုတုံးကအထောက်အထားမဲ့တွေကိုအလုံးအင်းနဲ့ပြန်ပို့သွားမယ်လို့ထရမ့်ကအထိုင်မှာပြောဆိုထားပါတယ်ရွှေပြောင်းချေချသူတွေအရေးဆောင်ရွက်သူတွေကတော့တရားရုံးမှာအမှုရင်ဆိုင်မယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချံနှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကထုတ်လွှင့်နေတဲ့ season တွေကို VUE internet ဆာမျက်နှာ burmese.vuenews.com မှာအချိန်မီဝင်ရောက်ကြည့်ရှုနိုင်တယ်လို့ Facebook, YouTube, Telegram နဲ့ X လူမှုကွန်ရက်တွေမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုအလှည့်ပေးရအောင်ပါဒီတစ်ပတ်တော့မြေရှားတတ္ထုအကြောင်းဆွေးနွေးထားတာကိုကြားမှာပါမြေရှားတတ္ထုပမာဏမက်ထရစ်တန်ချိန်44တန်းနဲ့ကမ္ဘာမှာအကျွဲဝါဆုံးဖြစ်အသတ်မှတ်ခံရတဲ့တရုတ်ရဲ့ထုတ်လုပ်မှုဟာအိန္ဒိချင်းမြန်မာအပေါ်မှာအများကြီးမူတည်နေပေမဲ့မြန်မာမှာတော့မြေရှားဘလောက်ကျွဲဝရလဲဆိုတာတရားဝင်မှတ်တမ်းမရှိသေးပါဘူးဒီတစ်ပတ်မှာတော့မြန်မာနဲ့ကမ္ဘာတစ်လောကမြေရှားတတ္ထုတိုက်တွေဖြစ်တည်တဲ့အနေအထားကိုသိအောင်လို့ဩစတြေးလျနိုင်ငံဓာတ်တတ္ထုရှာဖွေတူဖော်ရေးဂျန်ဘေဒေါက်တာအောင်ဘွားကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မြေရှားတတုကိုကဘာပေါ်မှာအလုံးကလိုချင်နေကြပါတယ်ဆရာမြေရှားတတုကတော်တော်ရှားပါသလားဆရာ
မြေရှားတတုကရှားပါတဲ့ပစ္စည်းမဟုတ်ပါဘူးဘာလို့ဆိုတော့မြေရှားတတုဒီရဲ့ average ပါဝင်မှုကဘာဟုတ်တာအပေါ်ရန်လာကြောက်လာတယ်မှာဆိုရင်ကျန်ရဆို220 ppm လောက်ရှိပါတယ်ဒီ concentration ဟာကျွန်တော်တို့အများသိတဲ့ဥစ္စာပေါ့ကျင်းကြီးတို့ဇင်းတို့တဲ့အများကြီးများပါတယ်နောက်တစ်ခုကလည်းပဲကျွန်တော်တို့ဒီရှူရတဲ့လည်းအစာပေါင်း200လောက်ကိုများပါတယ်မြေရှားတတုကရှားပါတဲ့ပစ္စည်းမဟုတ်ပေမဲ့လို့သူ့တစ်ခုအနေနဲ့ဒီ concentration လောက်ပြီးတော့ audible စီမြေရှားတတုတိုက်ကြီးဖြစ်ဖို့ကတော့အင်မတန်ခဲခြင်းပါတယ်သူကဒီပြင်းတွင်းထွက်တည်တယ်မှာပဲပါဝင်နေပါတယ်
ဆရာဒီနည်းနည်းလေးရှင်းပြပေးပါဆရာမေရှားတတုဒီတိုက်ဖြစ်လာအောင်ပေါ့နော်ဒီမေရှားတတုတွေပြန့်ကျင်းနေတဲ့မေရှားတတုတွေတစုတဝေးတည်းထုတ်နိုင်အောင်လို့ဒီတတုတိုက်ဟိုဘယ်လိုပုံစံမျိုးနဲ့ဖြစ်လာလဲပြောပြပေးပါဆရာ
မေရှားတတုတိုက်တွေကတော့ဒီကျွန်တော်တို့ဒီအဓိကပါဝင်တဲ့တွင်းထွက်တွေပေါ့လေဘာတွေလဲဆိုရင်ဟိုစားဘတ်စနာဆိုက်တို့ဝန်ဒဆိုက်တို့နောက်ပြီးကလေးတွင်းထွက်တွေနောက်ပြီးတော့မှကျွန်တော်တို့ဇန်နိုတိုင်းလို့ခေါ်တဲ့ဒီမြေရှားတတုတွင်းထွက်တွေဟာကျွန်တော်တို့ဘူမိပေဒကြောက်တွေထဲမှာနောက်ပြီးတော့မှအနယ်တွေထဲမှာနောက်ပြီးတော့မှဒီမြေစည်းလွာတွေထဲမှာခိုအောင်းနေပါတယ်အဲ့ဒီကမှကျွန်တော်တို့ရကဒီမြေရှားတတုတိုက်တွေဖြစ်ပေါ်လာတာဒီတော့သူတို့တွေဖြစ်ပေါ်လာခြင်းဟာတနည်းအားဖြင့်ဆိုရင်ဘူမိပေဒအရာဆိုရှင်ဒီမူရင်းမြေရှားတတုတိုက်တွေရှိလာမယ်နောက်တစ်ခါကျွန်တော်တို့ဒီဒုတိယဖြစ်ပေါ်လာတဲ့မြေရှားတတုတိုက်တွေဖြစ်လာမယ်နှမျိုးရှိပါ
မူရင်းတတုတိုက်ကြောင်းနည်းနည်းပြောပြပေးပါဆရာ
မူရင်းတတုတိုက်ဆိုတာကတော့ကျွန်တော်တို့ဒီပေါ့လေအဓိကအားဖြင့်မိသိန့်ကြောက်တည်နဲ့တွဲဖက်နေတဲ့ရေရှားတတုတိုက်ပါနော်အဲဘာကြီးပါလဲမဆိုရှင်မိသိန့်ကြောက်တည်တဲ့မှာဆိုရင်အဓိကအားဖြင့်ကာဗွန်နတိုက်တို့ခေါ်တဲ့မိသိန့်ကြောက်တည်နဲ့တွဲဖက်နေတဲ့ရေရှားတတုတိုက်တွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီပိုတက်ဆီယမ်ဆိုဒီယမ်ကျွဲဝတဲ့မိသိန့်ကြောက်တွေဖြစ်တဲ့ဂရနိုက်တို့လိုဆိုင်ယာနိုက်ဆိုင်နိုက်တို့လိုတော့ပက်ကမတိုက်တို့လိုအဲ့ဒီမီးသိန်းကြောက်တွေရှိတယ်နောက်တစ်ခါဒီမီးကြောင်ကြောက်ဆိုရယ်ထရက်ခိုက်တို့အဲ့ဒီကြောက်တွေတဲမှာပါဝင်နေတဲ့မြေရှားတတုတိုက်တွေဒါကိုကျွန်တော်အားလုံးပရိုင်မာရီသို့မဟုတ်မူရင်းမြေရှားတတုတိုက်တို့ခေါ်ပါတယ
်ဟုတ်ကဲ့နောက်ဟို secondary ဒီဒုတိယနောက်တစ်ဆင့်ဖြစ်လာတဲ့မြေရှားတတုတိုက်ရောဆရာ
ဒုတိယဖြစ်လာတာကတော့ကျွန်တော်တို့ခုနကပြောတဲ့မူရင်းတတုတိုက်တွေကိုကြေမွားခြင်းတန်ခံရမယ်နောက်ကသူတို့တွေကို sedimentation process ဖြစ်တဲ့အဲဒီဖြစ်စဉ်တွေကဘာလဲဆိုရင်ဒီဝဲသားရင်းကြေမွားစားတွေကိုတိုက်စားခြင်းခံရမယ်ပို့ဆောင်ခြင်းစုခံရမယ် erosion ပေါ့လေ transportation နဲ့နောက်ကဒီပို့ချခြင်းအဲ့ကြောင့်ဖြစ်ပေါ်လာတဲ့ deposit တွေကိုသတ္တုတိုက်တွေကို secondary ပေါ့လေထပ်ဆင့်ဖြစ်တဲ့ဟာလို့ခေါ်ပါတယ်ဒီတော့အဲ့ဒါကြီးကဘာလဲဆိုရင်ခုနကမီးသိန်းကြောက်တွေအဲ့ဒီပုံမှာဖြစ်ပေါ်နေတဲ့မြေစည်းလွာတွေထဲမှာကျွယ်ဝနေတဲ့ဒီရေရှားတတုတိုက်တွေရှိပါတယ်ဥပမာတစ်ခုဆိုရင်ကျွန်တော်မြန်မာပြည်မှာဆိုကချင်ပြည်နယ်အဲ့တမှာဆိုအဲ့ဥစားပေါ်ကြေမွားခြင်းတော့ဖြစ်လာတဲ့ရှုပ်မြေတွေထဲမှာကလေးထဲမှာရေရှားတတုတွေကျွယ်ဝတယ်ဒါတင်မကပါဘူးကျွန်တော်တို့ဒီဟိုကဝန်ကြောက်တွေလက်ထွက်တွေထဲမှာဘောက်ဆိုက်တွေထဲမှာလည်းရှိပါတယ်နောက်ကျွန်တော်တို့ဒီအကယ်၍အဲ့ကောင်သဲယူဝါမယ်ဆိုရှင်ကျွန်တော်တို့ဒီအလူဗီယံပလေးစာဒီပိုဇစ်ပေါ့မြေတွေချောင်းတွေအဲ့မြေနိမ့်တွေမှာပို့ချတဲ့ဒီပိုဇစ်တွေဖြစ်ပါတယ်နောက်တစ်ခုကတော့beach ပေါ့လေကမ်းခြေတွေမှာရှိနေတဲ့သဲမြေတွေနောက်ကပင်လယ်ထဲမှာပို့ချတဲ့ဟာတွေဒ တော့ဆင်းစင်သူကဒီမိချတတ်သူတိုက်တယ်ရှိပါတယ
်ဆိုတော့ဒီကဘာပေါ်မှာနဲ့ဟိုပေါ့နော်မိချတတ်သူတိုက်အများဆုံးဘယ်နေရာရပါလဲဆရာဘယ်နေရာတွေမှာရှိပါလဲ
မိချတတ်သူတိုက်အများဆုံးကတော့တရုတ်ပြည်မှာရှိပါတယ်တရုတ်ပြည်ကညာတော့အပြင်ကျွန်တော်တို့ဒီမိသိမ်ကြောက်ပါနေဖြစ်လာတဲ့ဒီပိုဇစ်တွေရှိတယ်နောက်တကကျွန်တော်တို့ဒီဘုဥစာပေါ့ ion absorption ဆိုတဲ့ဟိုကြေမွစာကနေပြောဖြစ်လာတဲ့ဟိုဒီပိုဇစ်တွေရှိပါတယ်ကျွန်တော်တို့မြန်မာပြည်ကချင်ပြည်နယ်ရဲ့ဒီအရှိတ်တခြားမှာဆိုတရုတ်ပြည်ကနေအဓိကထုတ်ပါတယ်ဒုတိယကတော့ကျွန်တော်တို့ဒီအမေရိကနေထုတ်တယ်နောက်ကဩစတြေးလျထုတ်တယ်အိန္ဒိယထုတ်တယ်ရုရှားထုတ်တယ်ကနေဒါထုတ်တယ်အမျိုးမျိုးရှိပါတယ
်တတ်တုတ်တိုက်တွေကဒီမြေပေါ်မှာပဲရှိတာလားဆရာဒီပင်တော့တော့အနေကျတယ်ဆိုလို့ရှိရင်ဒီပင်လေအောက်တွေမှာလည်းဒီမြေရှားတတ်တုတ်တိုက်တွေရှိနိုင်လားပေါ့ဆရာ
ဟုတ်ကဲ့ရှိနိုင်ပါတယ်ဒီချောင်းနေမြောင်းနေတွေကလည်းပြီးတော့မှတဆင့်ပင်လယ်ကမ်းခြေတွေမှာရှိတယ်အဲ့ဒီကမှတဆင့်ဒီတိုက်စားမှုတွေပို့ချမှုတွေဖြစ်လာတဲ့အခါမှာကျွန်တော်တို့ပင်လယ်ရေပြင်အောက်ကိုရောက်သွားတယ်အဲ့ဒီအချိန်မှာရောက်သွားတဲ့အခါမှာကျွန်တော်တို့ဒီပင်လယ်ရေအောက်ကကျွန်တော်တို့ slope လို့ခေါ်တာ continental shift တို့အဲ့ဒီလိုဟာမျိုးတောက်လျှောက်မှာကျွန်တော်တို့ဒီပို့ချမှုတွေရှိလာတယ်အဲ့မှာဘာကြီးတွေ့လဲဆိုလို့ရှင်ကျွန်တော်မီးဆုံးကြောင့် phosphorite တို့ခေါ်တဲ့တွင်းချတ်တိုက်ကြီးတွေဖြစ်လာတယ်နောက်ကကျွန်တော်တို့ဒီမက်ဂနီစ်ဒူးဒူးလို့ခေါ်တယ်မက်ဂနီစ်ဒီပိုဇစ်တွေဖြစ်လာတယ်နောက်တစ်ခါအဲ့ဟုတ်ပဲမှာဆက်ချိမယ်ဆိုရင်ကျွန်တော်ကိုဘော့ဆိုတဲ့ဒီပိုဇစ်တွေဖြစ်လာပြီးတော့မှဟုတ်အောင်ဆုံးဘောတွန်ကြတော့မှရှုံနေရှိတာပါပဲဒါရကျွန်တော်တို့တော်တော်ကြီးကိုပင်လဲအောက်မှာရှိတဲ့မြေရှားတတ်ထုတိုက်တွေဒါကိုကျွန်တော်တို့ဒီသူတင်တာဟိုပညာရှင်တွေအရာတွေ့ရဆိုတွေ့တာကတော့အိန္ဒိယသမုဒ္ဒရာကမ်းခြေအောက်ခြေနဲ့ကျွန်တော်ပစိဖိတ်သမုဒ္ဒရာအောက်ခြေမှာအလွန်ကြီးမားတဲ့မြေရှားတတ်ထုတက်ကြီးတွေကိုသူတွေ့ထားပါတယ်အဲ့ဒီဟိုပေါ့လေပစိဖိတ်သမုဒ္ဒရာရဲ့အောက်ခြေမှာဆိုလို့ရှိရင်မြေရှားတတ်ထုတက်ပမာဏဟာသူတို့တွက်ချက်အရခဏိကဘာပေါ်မှာနိုင်ငံအသီးသီးမှာရှိတယ်မြေရှားတတ်ထုတက်တန်130ရှိပါတယ်အဲ့ဒီတဲ့ပစိဖိတ်သမုဒ္ဒရာကျမ်းပြန်မှာရှိတယ်မြေရှားတတ်ထုတက်ဟာအစာပေါင်းရာပေါင်းများစွာထောင်နဲ့ချီပြီးတော့ကြီးမားတယ်လို့သူသတ်မှတ်ထားပါတယ်ဥပမာဂျပန်နိုင်ငံကနေတိုကျိုမြို့ကနေပြီးတော့ဒီအရှိတောင်ဘက်ကီလိုမီတာ2000ပင်လယ်အောက်မီတာ9800မှာတွေ့ထားပါတယ်။ဘယ်ထက်မှာတွေ့တယ်ဆိုရင်ရှုံနေတဲ့မှာတွေ့ထားပါတယ်။အဲ့ဒီမှာတွေ့ထားတဲ့ဒေရှားတတုတိုက်ပမာဏဟာဒီနေ့ကမ္ဘာပေါ်မှာအများဆုံးဒေရှားတတုတိုက်ကိုပိုင်တဲ့တရုတ်ပြည်မှာရှိတဲ့ပမာဏနဲ့အစားပေါင်း30လောက်များတယ်လို့ record လုပ်ထားပါတယ်။အဲ့ဒါကိုကျွန်တော်တို့ဒီဂျပန်အစိုးရအနေပြီးခုမကြခင်မှာကျွန်တော်တို့ထုတ်မယ်ဆိုတဲ့ဆုံးဖြတ်ချက်လုပ်ပြီးတော့2000နစကွန်ဒီမှာသူစတဲ့ထုတ်လိုက
်တက်တတုရှာဖွေတူဖို့ရင်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ကမြတ်တက်တင်ဆက်ပေးကြတာပါစနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိထုတ်လွှင့်ပေးနေတာပါview ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားသတင်းတွေလည်းပေးပို့လို့ရတဲ့ဆိုရင် view ရဲ့ email လေးဆို bummies@voanews.com ကိုလင့်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာစီစဉ်တွေမဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာဂါဇာအပြစ်ရဆဲရေးဆွေးနွေးပွဲကိုအစ်ဂျင်နိုင်ငံမှာပြန်စတော့မယ်လို့အစ္စရေးနဲ့ဟာမတ်အရာရှိတွေကပြောဆိုလိုက်ပါတယ်ဂါဇာမှာစစ်ပွဲတွေရပ်ဖို့အမေရိကန်နဲ့ကာတာနိုင်ငံတွေကဂျာဝင်ဆေးဆက်ပြီးဆွေးနွေးပွဲတွေကျင်းပခဲ့ပေမဲ့တိုးတက်မှုတစ်စုံတစ်ရာမရှိတဲ့အပေါ်မှာဂျာဝင်ညှိနှိုင်းပေးနေတဲ့နိုင်ငံတွေကဆွေးနွေးပွဲတွေကိုပြီးခဲ့တဲ့လကရပ်ဆိုင်းပြီးခဲ့တဲ့နောက်မှာအခုတစ်ချိန်ပြန်ဆမယ့်အကြောင်းပြောဆိုလာတာဖြစ်ပါတယ်နိုင်ငံတကာစစ်လက်နက်ရောင်းချမှုတွေတိုးမြင့်ပြီးတော့ကိုယ်ပိုင်စစ်တပ်ကိုခင်မီတိုးတက်အောင်လုပ်နေတဲ့တရုတ်နိုင်ငံရဲ့လက်နက်တင်ပို့ရောင်းချမှုတွေဟာပြီးခဲ့တဲ့2023ခုနှစ်အတွင်းမှာတော့တိတိတတ်တာကျဆင်းခဲ့တယ်လို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာနစစ်ပရီကပြောပါတယ်ဒီလိုကျဆင်းရတဲ့အဓိကအကြောင်းရင်းတွေမှာတစ်ခုကတရုတ်နိုင်ငံထုတ်လက်နက်တွေဟာတိုက်ခိုက်ရေးအတွေ့အကြုံပိုင်းမှာအားနေတာကြောင့်ဖြစ်တယ်လို့စစ်ပရီအဖွဲ့ရဲ့အစီရင်ခံစာကဖော်ပြပါတယ်တရုတ်နယ်စပ်အနီး MNDAA ကိုကန်တပ်ဖွဲ့ထိန်းချုပ်တဲ့နယ်မြေမှာအမျိုးသား6ဦးကိုရာဇဝတ်ပစ်မှုတွေနဲ့ MNDAA ကကွပ်မျက်လိုက်တဲ့အကြောင်း MNDAA နဲ့နှီးဆက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ AFP သတင်းကတောက်ကြတယ်မှာဖော်ပြပါတယ်ခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပြီးကြတာမို့ဒီကနေ့မနက်ခင်းအစီအစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေခင်ဗျာဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုဖြစ်တာဝန်ယူသူကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာက James Smith ပါခင်ဗျာ VOA American တိုင်းရဲ့ဒီဇင်ဘာလ9ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါ VOA ကိုကြည့်ရှုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတူးတင်ရှိပါတယ်ကျွန်တော်စီသူပါတော်တာရှင်များနဲ့တကွနှွားပြည်သူပြည်သားအားလုံးဘေးရန်ကင်းရှင်းကြပါစေခင်ဗျာ